Welcome to the Voice of America in Burmese.
မင်္ဂလာနဲ့နှစ်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ18ရက်ဗုဒ္ဓနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းလိုမီတာ32 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျမကတော့ဆုမြတ်ပါပါရှင်American သမ္မတအသစ်ဖြစ်လာတော့မဲ့ Donald Trump မျက်နှာအောင်လို့ Obama အဆိုရကသတင်းမှားတွေဖြန့်နေတယ်လို့ Russia သမ္မတ Putin ကဆွဆွဲလိုက်ပါတယ်။ American ပြည်ထောင်စုနဲ့ Asia Pacific ဒေသဆက်ဆံရေးတိုးတက်အောင်အလေးထားလုပ်ခဲ့တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးဟာလည်းပုံစံလုံးဝပြောင်းလဲသွားခဲ့တယ်လို့ American ထိပ်တန်းအရာရှိကြီးတစ်ယောက်ကပြောလိုက်ပါတယ်။အဲ့ဒီလိုထိပ်တန်းရောက်နေတဲ့သတင်းတွေကိုတော့မန္တနာ Channel ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့မမရရရှိတာကတော့ဟိုသူတို့အစင်းလာတိုင်းလောက်တာကဟိုစီစီကားကားနဲ့ဟိုနေပါလေဟိုကန့်ကွက်တာတွေပါလေဟိုမရှိဘူးကျွန်တော်ဒီမှာသမ္မတနစ်ဆင
်အမေရိကန်သမ္မတဂျန်သစ္စာဂျိန်ဆိုဘွဲနဲ့ပတ်သက်တဲ့အတွေ့အကြုံကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့ဦးထောင်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါဒီအကြောင်းနဲ့အတူ EU ဥရောပသမဂ္ဂထဲကနေပြည်ထောင်ငယ်နှုတ်ထွက်ရေးနဲ့ပတ်သက်တဲ့ပြည်ထောင်ဝန်ကြီးချုပ်ရဲ့ပြောဆိုချက်နဲ့ရခိုင်ကော်မရှင်အဖွဲ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမဆုမြမုံနဲ့မန္တတာချန်းတို့ကြီးညာပေးပါမယ်ရှင်
လက်ရှိအမေရိကန်အစိုးရဟာသမ္မတအသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်နဲ့နာအောင်လို့သတင်းမှားတွေဖြန့်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်ပါတယ်။ဒေါ်နယ်ထရမ့်တိတ်ခါချစီမဲ့ဆွဆွဲချက်တွေပါဝင်တဲ့အတိမပြုနိုင်တဲ့အစီရင်ခံစာပြီးခဲ့တဲ့တစ်ပတ်ထဲထွက်ပေါ်လာတာဟာရွေးကောက်ပွဲမှာလူထုထောက်ခံမှုနဲ့အနိုင်ရခဲ့တဲ့ထရမ့်ကိုသမ္မတဘရက်အိုဘားမားအစိုးရကထိခိုက်အောင်လှုပ်ဖို့ကြိုးစားမှုတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကမော်စကိုမြို့တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတပူတင်ကပြောခဲ့ပါတယ်။2013ခုနှစ်တုန်းကမော်စကိုမြို့ကဟိုတယ်တစ်ခုမှာပြည်ထောင်စာရီနဲ့ထရမ့်ပျော်ပါခဲ့တယ်လို့အဲ့ဒီအစီရင်ခံစာထဲမှာရေးသားထားတာဟာလှုပ်ကြံထားတာဖြစ်တယ်လို့လည်းပူတင်ကဖော်ပြပြောဆိုပါတယ်။အဲ့ဒီလိုဆွဆွဲချက်တွေလုပ်တဲ့သူဟာပြည်ထောင်စာရီတက်တော်မှနိုင်ကြသူဖြစ်တယ်လို့ဆိုပြီးတော့ကမ္ဘာပေါ်မှာအချောလှဆုံးအမျိုးသမီးတွေနဲ့တွဲခဲ့တဲ့ထရမ့်အနေနဲ့ဘာကြောင့်ပြည်ထောင်စာရီလိုမှလဲလို့လည်းရုရှားသမ္မတကမေးခွန်းထုတ်ခဲ့ပါတယ်ထရမ့်နဲ့ရုရှားအစိုးရကြားမှာဆက်နွယ်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေပါတဲ့အစီရင်ခံစာထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအခုလိုမျိုးအတိမပြုနိုင်တဲ့အချက်တွေကိုပေါက်ကြားအောင်လုပ်တယ်ဆိုပြီးထရမ့်ကထောက်လှမ်းရေးအသိုင်းအဝိုင်းကိုပြစ်တင်ခဲ့ပါတယ်ဒီလိုပေါက်ကြားမှုဟာ CIA ညွှန်ကြားရေးမှူး John Brennan မှာတာဝန်ရှိသလားလို့လည်း Donald Trump ကမေးခွန်းထုတ်ခဲ့ပါတယ်အမေရိကန်မှာထရမ့်သမ္မတဖြစ်လာပြီးရင်ရုရှားနဲ့ဆက်ဆံရေးတိုးတက်လာနိုင်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov ကလည်းအင်္ဂါနေ့ကတီးခြားလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်ရှင်
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဆယ်စုနှစ်ပေါင်းများစွာအတွင်းလူကြိုက်အ ਨੇ စုံအမေရိကန်ခေါင်းဆောင်တအုပ်ဖြစ်လေးနှစ်တာသမ္မတတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်တဲ့အကြောင်းအမေရိကန်ကအဓိကလူထုစစ်တမ်းတွေမှာဖော်ပြခဲ့ကြပါတယ်ထရမ့်ကတော့လူထုစစ်တမ်းတွေရဲ့ဖော်ပြချက်တွေကိုချက်ချင်းဆိုသလိုပဲပယ်ချခဲ့ပါတယ်အမေရိကန်မှာရွေးကောက်ခံသမ္မတဖြစ်ခဲ့ကြဘူးတဲ့နောက်ဆုံးခုနှစ်ယောက်ထဲမှာထရမ့်ဟာလူကြိုက်အ ਨੇ စုံပုံကိုဖြစ်ကြောင်းကိုတောက်ကြနေချင်းပါမယ်သူ့ရဲ့ကျန်းသစ္စာကျင်းဆိုပွဲမတိုင်ခင်၃ရက်လို့အင်္ဂါနေ့က Washington Post နဲ့ ABC သတင်းဌာနတို့ရဲ့ပူးတွဲစစ်တမ်းမှာတွေ့ရှိခဲ့တာဖြစ်ပါတယ်အခုနောက်ဆုံးစစ်တမ်းအပြင်မကြသေးခင်ရက်ပိုင်းကဒီ CNN ရုပ်မြင်သံကြားကနေကောက်ယူခဲ့တဲ့စစ်တမ်းတစ်ခုထဲမှာလည်းနိုဝင်ဘာရွေးကောက်ပွဲနောက်ပိုင်းထရမ့်ရဲ့အာဏာလွှဲပြောင်းရေးဆောင်ရွက်ချက်တွေအပေါ်အမေရိကန်မဲဆန္ဒရှင်တွေမနစ်သက်ကြတဲ့အမြင်တွေကိုတိတိတသားပြသခဲ့တာမှာနောက်ဆုံးရွေးကောက်ခံသမ္မတတွေထက်ကိုနှစ်သက်မှုအကြီးအကျယ်လျော့ပါနေတာကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ Twitter လူမှုကွန်ရက်ကနေရွေးကောက်ပွဲကာလမှာတုန်းကလိုပဲအတူအယောင်စစ်တမ်းပြုစုခဲ့သူတွေရဲ့လောက်ရတာဖြစ်ပြီးတော့အရင်လိုအကြမ်းဖက်လှုပ်ထားတာတွေသာဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်သူ့ကိုထောက်ခံသူဆိုင်ကယ်သမားတွေနဲ့အတူဝါရှင်တန်ကိုလာကြတဲ့လူရဲတွက်ဟာလည်းစံချိန်ချိုးအောင်များပြားနေပြီးတော့ကြာတာပရေတောက်ကြတဲ့စနေနေ့တွေဟာတကယ်ကိုနေတူးနေမြတ်တွေဖြစ်လိမ့်မယ်လို့ပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးတိုးတက်ဖို့အတွက်အလေးထားလုပ်ခဲ့တဲ့အတွက်အမေရိကန်အာဆီယံဆက်ဆံရေးသာမကမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှတနိုင်ငံချင်းစီနဲ့ပါဆက်ဆံရေးတွေတိုးတက်ခဲ့တယ်လို့အမေရိကန်ထိပ်တန်းအရာရှိကြီးတယောက်ကပြောလိုက်ပါတယ်။တက်တန်းပြီးဆုံးတော့မဲ့အိုဘားမားအစိုးရလက်ထက်မှာနိုင်ငံခြားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဗျူဟာမြောက်ဆက်ဆံရေးအတွက်အမျိုးသားလုံခြုံရေးဒုတိယအကြံပေး Ben Rhodes ကအင်္ဂါနေ့ကနိုင်ငံခြားသတင်းတောက်များအသစ်မှအခုလိုပြောကြားခဲ့တာ
ပါ We really invested in relationships in Southeast Asia that I think have been transformed both with ASEAN as a collective but the US-Vietnam relationship is now one of the fastest growing partnerships we have in the world. Very substantive changes to it, like removing the prohibition on lethal weapon sales, increased commercial and people-to-people ties, the opening to Myanmar.
ASEAN ASEAN နဲ့ဆက်ဆံရေးတိုးတက်ဖို့အမေရိကန်အနေနဲ့တကယ်ကိုအားထုတ်ဆောင်ရွက်ခဲ့ပါတယ်။ ASEAN အဖွဲ့ကြီးတစ်ခုလုံးနဲ့တင်မကဗီယက်နမ်နဲ့ဆက်ဆံရေးဟာအခုဆိုရင်ကမ္ဘာမှာအမေရိကန်နဲ့မဟာမိတ်ဆက်ဆံရေးကျယ်ပြန့်ဆုံးနိုင်ငံတွေကနိုင်ငံတစ်နိုင်ငံအဖြစ်ရှိနေပါတယ်။အမေရိကန်ကလည်းနဲ့ရောင်းချမှုတားမြစ်ထားတာကိုဖယ်ရှားပေးခဲ့ပါတယ်။ပြည်သူချင်းချင်းဆက်ဆံရေးတိုးတက်အောင်အားပေးဆောင်ရွက်မှုမျိုးလိုထိရောက်တဲ့ဆောင်ရွက်မှုတွေပြုလုပ်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဆိုရင်လည်းနိုင်ငံဆက်ဆံရေးကိုလမ်းဖွင့်ပေးခဲ့ပြီးတဲ့နောက်အမေရိကန်နဲ့မြန်မာဆက်ဆံရေးဟာလုံးဝအသွင်ပြောင်းလဲသွားခဲ့ပါတယ်။ဒါကြောင့်အာရှဘက်အာရုံစိုက်တဲ့အမေရိကန်ရဲ့မူဝါဒက TPP ကုန်သွယ်ရေးသဘောတူညီချက်တစ်ခုတည်းအတွက်တည်းမဟုတ်ဘဲစီးမင်းစည်းကမ်းတွေကိုအခြေခံပြီးတော့ဒေတာတွင်တည်ငြိမ်တရားဝါပြောရေးကိုမြင့်တင်နိုင်ခဲ့တယ်။အာရှဒေတာထဲမှာအမေရိကန်ရဲ့အရေးပါမှုရှိအောင်လုပ်နိုင်ခဲ့ပါတယ်
။သမ္မတအိုဘားမားရဲ့အာရှဒေသပဲအာယုံဆိုင်တဲ့မူဝါဒအရ2012ခုနှစ်မှာအဲ့ဒီအချိန်တုန်းကဒီနိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုမြန်မာနိုင်ငံကိုဆေလွတ်ခဲ့ပြီးတော့ဆက်ဆံရေးတိုးတက်အောင်စတင်ဆောင်ရွက်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ကမြန်မာပေါ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပြီးတော့စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့ကိုပါအားပေးခဲ့ပါတယ်။ဒီကမ္ဘာမှာရှိတဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတွေထဲမှာတရုတ်အမေရိကန်ဆက်ဆံရေးဟာလည်းအရေးအကြီးဆုံးဖြစ်တယ်လို့ဆိုပြီးတော့အမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရော့စ်ကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်ရှင်
။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆောင်စားနေချိန်မှာဝန်ကြီးချုပ်ထရီဆာမေအနေနဲ့ EU ကနေနှုတ်ထွက်ဖို့အစီအစဉ်ပြင်ဆင်ထားခြင်းမရှိသေးဘူးလို့ဘရီဇီးလို့ခေါ်တဲ့အစီအစဉ်ကိုဝေဖန်ဆန့်ကျင်သူတွေကလက်အတန်ကြာဆွတ်ဆွဲပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့အင်္ဂါနေ့ကဝန်ကြီးချုပ်မေကဘရီဇီးကနေအပြီးတိုင်နှုတ်ထွက်မယ့်ရည်မှန်းချက်တွေကိုချပြရမှာဥရောပဈေးကွက်ကနေထွက်ဖို့နဲ့ဥရောပတရားရုံးတော်နဲ့အဆက်ဖြတ်ဖို့ခွဲထွက်ရေးကိုထောက်ခံရမှာအဓိကကျတဲ့ဒီလူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေပေါ်စိုးရိမ်မှုတွေနဲ့ပတ်သက်လို့နေဆက်တွေကိုပြန်လည်ထိန်းချုပ်ရေးအစီအစဉ်တွေပါဝင်ခဲ့ပါတယ်။ဒီနောက်ဆုံးအချော့သက်အစီအစဉ်ကိုလွှတ်တော်ထံတင်ပြပြီးမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်မေကပြောဆိုခဲ့ပါတယ်။လွှတ်တော်ကအတည်ပြုပြီးရင်တော့တဆင့်ချင်းအကောင့်ထက်ပေါ်သွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်မေအစိုးရအနေနဲ့ဒီနှစ်နှစ်ကြာမဲ့တရားဝင်လုပ်ငန်းစဉ်ကိုမတ်လမှာစတင်အကောင့်ထက်ပေါ်ဖို့ရှိပြီးကုန်သွယ်ရေးကအစလူဝင်မှုကြီးကြပ်ရေးနဲ့ခီးသွွာလာမှုကိစ္စတွေအစုံရရှိပြီးသားသဘောတူညီချက်တွေကိုဖျက်သိမ်းဖို့စိတ်ဆက်ညှိနှိုင်းရမှာဖြစ်ပါတယ်ဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်ရဲ့အင်္ဂါနေ့မိန့်ခွန်းက EU ကနေပြက်ပြက်သားသားခွဲထွက်မလားဒါမှမဟုတ်အကဲခတ်တွေပြောနေတယ်လို့မတင်မကျအစီအစဉ်မျိုးလုပ်မလားဆိုတဲ့ထင်ကြေးပေးပြောဆိုမှုတွေကိုအစုံသတ်သွားစေခဲ့ပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5ဆိုင်ဒိုမီတာ40 kHz 943ညဆိုင်ဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟိုဒီခုနေ့မနေ့ဖက်အတွက်မြန်မာနိုင်ငံသတင်းတွေကိုဒီဆက်ပြီးတော့ VOA မြန်မာပိုင်းကနေကြေညာပေးနေပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီဟာဒီကနေ့ဗုဒ္ဓဟူးနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်ပခစုံစမ်းရေးကော်မရှင်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အင်္ဂါနေ့တုန်းကတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့မစ်ယန်ဟီလီတွေ့ဆုံခဲ့ပါတယ်။လူ့ခွင့်ရေးဆောင်ရွက်နေသူတွေအပြင်သတင်းမီဒီယာကောင်စီနဲ့ရှေ့နေအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့၃နာရီကြာတွေ့ဆုံစဉ်အတွင်းမှာအကြောင်းအရာ၆ခုကိုအဓိကထားဆွေးနွေးခဲ့တယ်လို့တွေ့ဆုံခဲ့တဲ့လူ့ခွင့်ရေးလှုပ်ရှားသူတစ်ယောက်က VOA မြန်မာပိုင်းကိုပြောပါတယ်။လူ့ခွင့်ရေးအခြေအနေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတရားဥပဒေစိုးမိုးရေးအတွက်ပြင်ဆင်ပြောင်းလဲနေတဲ့အခြေအနေငြိမ်းချမ်းရေးလုပ်ငန်းစဉ်ရခိုင်ပြည်နယ်အရေးနိုင်ငံရေးအကျဉ်းသားကိစ္စအမျိုးသမီးကလေးငယ်နဲ့လူနည်းစုတွေရဲ့အခွင့်အရေးစတဲ့ကိစ္စတွေမှာဘယ်လိုမျိုးတိုးတက်မှုတွေအခက်အခဲတွေစိန်ခေါ်မှုတွေရှိနေတယ်လဲဆိုတာကိုပုံမှန်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်ရခိုင်ပြည်နယ်ဟာအရေးကြီးတယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာလည်းလူအခွင့်အရေးနဲ့ပတ်သက်ပြီးတော့ဂရုစိုက်ဖို့လုပ်ဖို့လိုတဲ့အကြောင်းကိုလည်းမစ်ယန်ဟီလီကပြောခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့၅ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းမှာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ထဲမှာဒီလုံခြုံရေးအခြေအနေကြောင့်တချို့နေရာတွေစီကိုတွားခွင့်မရခဲ့ပါဘူး။ဒါပေမဲ့အင်းစိန်ထောင်၊ဘူးတီတောင်ထောင်၊စစ်တွေထောင်နဲ့ဇင်းကြိုက်အလုံကျန်းစခန်းတွေစီကိုတော့တွားရောက်လေ့လာနိုင်ခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမှာသူမြင်တွေ့ခဲ့တာတွေကိုမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂစုံစမ်းရေးမှူးမစ်ယန်ဟီလီကဇန်နဝါရီလ20မြန်မာနိုင်ငံကနေမပြောင်းခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့အစီအစဉ်ရှိပါတယ်ရှင်
ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်အဖွဲ့ဝင်တွေဟာအင်္ဂါနေ့ကစပြီးရခိုင်ပြည်နယ်ကိုတွားရောက်လေ့လာနေပါတယ်။အခုတစ်ခေါက်ကကြောက်ဖြူနယ်ရံပြဲမြို့တွေကိုတွားရောက်လေ့လာတဲ့ခီးစဉ်ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးမှာတော့ကြောက်ဖြူမျိုးကဒုက္ခသည်စခန်းတစ်ခုစီကိုတွားရောက်လေ့လာမှာဖြစ်ပြီးအဲ့ဒီဒုက္ခသည်စခန်းမှာကမန်တိုင်းရင်းသားတွေမွတ်စလင်လူနည်းစုတွေယာယီနေထိုင်နေကြပါတယ်။အင်္ဂါနေ့ကတော့ကြောက်ဖြူမျိုးမှာရှိတဲ့ဒေသဆိုင်ရာလူထုအခြေပြုအဖွဲ့တွေစီးပွားရေးသမားတွေနဲ့တွေ့ဆုံခဲ့ပါတယ်။သမရဦးသိန်းစိန်ဆိုရလက်ထက်မှာတတ်မှတ်ခဲ့တဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကနေစီးပွားရေးလုပ်ငန်းရှင်တွေသာအကျိုးဖြစ်ခဲ့ပေမဲ့တာမန်ဒေသခံတွေအတွက်တိုးတက်မှုမရှိခဲ့တာတွေကိုဒေသခံတွေကပြောပြကြတယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုပြောဆိုခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုမဆုမြတ်မှုနဲ့မနက်နာချင်းတို့တင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့အမေရိကန်သမ္မတဂျန်သစ္စာဂျင်ဇူပွဲနဲ့ပတ်သက်တဲ့သတင်းလွှာကိုနားဆင်ရပါမယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကျင်းဇူးပွဲကျင်းပတော့မှာဖြစ်တဲ့အတွက်မြို့တော်ဝါရှင်တန် DC မှာလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေကိုအပြည့်အစုံလှုပ်ဆောင်နေပြီဖြစ်ပါတယ်။58ကျင်းရှိလာပြီဖြစ်တဲ့အမေရိကန်သမ္မတတို့ရဲ့ကျန်းသစ္စာကျင်းဇူးပွဲတွေမှာမတူကွဲပြားတဲ့အခြေအနေတွေဘလို့ရှိခဲ့တယ်လဲဆိုတာကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင်
။နှစ်ပေါင်း200ကျော်တည်ရှိခဲ့တဲ့အမေရိကန်သမိုင်းတစ်လျှောက်ပထမဆုံးသမ္မတအဖြစ်1989ခုနှစ်မှာGeorge Washington ကျန်းသစ္စာကျင်းဆိုတဲ့အချိန်ကစလို့တောက်ကြနေ့မှာ45ဦးမြောက်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတော့မဲ့ Donald Trump အထိအာဏာလွှဲပြောင်းမှုတွေကိုအဆင်ပြေချောမွေ့စွာတောက်လျှောက်ကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ခေတ်ကာလတွေပြောင်းလဲလာတဲ့နေ့အမျှသမ္မတသစ်ကျန်းသစ္စာကျင်းဆိုပွဲဟာလည်းပြောင်းလဲလာခဲ့တာဖြစ်ပါတယ်။နယူးယောက်မြို့မှာ George Washington သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတော့ကမြင်းရထားစီးချီတက်ခဲ့ပေမဲ့အခုခေတ်မှာတော့သမ္မတဟာခင်မီတိုးတက်တဲ့မော်တော်ယာဉ်ကိုစီးတဲ့အခြေအနေဖြစ်လာခဲ့ပါပြီ။သမရကျန်းသစ္စာကျင်းဆိုခြင်းဟာလည်းမူလကမတ်လမှာကျင်းပခဲ့ရာကနေအခုဆိုရင်ဇန်နဝါရီလ20ရက်နေ့ကိုပြောင်းလဲလာခဲ့တာဖြစ်ပါတယ်။ကျန်းသစ္စာကျင်းဆိုတဲ့လွတ်တော်အဆောက်အဦးကနေအင်ဂျူရောရှိရာကိုပန်ဆယ်ဗေးနီးယားအဗန်နျူးလမ်းမကြီးတစ်လျှောက်ခြိတက်လာတဲ့သမရဒုသမရနဲ့မိသားစုဝင်တွေကိုလမ်းဘေးတစ်ချက်တစ်ချက်မှာရှိနေကြတဲ့ထောက်ခံအားပေးသူအများအပြားကိုသမရစီးတဲ့ကားတွေကနေသာနှုတ်ဆက်ခဲ့ကြပေမဲ့1989ခုနှစ်မှာသမရဂျီမီကာတာကျန်းသစ္စာကျင်းဆိုတော့ကသမရနဲ့သမရကတော်တို့ကကားတွေကထွက်ပြီးခြိတက်တဲ့လမ်းတစ်လျှောက်လုံးချီလင်းစင်းလမ်းလျှောက်ခဲ့တဲ့အတွက်ပြေးသက်တွေပါအားအားသင့်ခဲ့ရတယ်လို့ဆိုပါတယ်။ကျန်းသစ္စာကျင်းဆိုပွဲအပြီး31ရက်သာသမရအဖြစ်တာဝန်ထမ်းဆောင်ခဲ့ရတဲ့သမရလည်းရှိခဲ့ပူပါတယ်။အမေရိကန်နိုင်ငံရဲ့ကိုဦးမြောက်သမရအဖြစ်1840ခုနှစ်မှာရွေးကောက်တင်မြှောက်ခံရတဲ့သမရဝီလျံဟန်ရီဟယ်ရီဆန်စီနီယာဟာကျန်းသစ္စာကျင်းဆိုပွဲသမိုင်းတစ်လျှောက်အရှိဆုံးမိန့်ခွန်းကိုပြောကြားခဲ့သူဖြစ်တယ်လို့မိုးရွာပြီးချမ်းအေးနေတဲ့အချိန်မှာအပေါ်အနှွေးတွေမှာပါပဲကျန်းသစ္စာကျင်းဆိုပွဲတစ်ခုလုံးတက်ခဲ့တဲ့အတွက်နမိုနီးယားဖြစ်ပြီး31ရက်အကြာမှာကွယ်လွန်သွားခဲ့တာပါအရင်ခေတ်ကျန်းသစ္စာကျင်းဆိုပွဲတွေမှာတော့သမရကိုလူလူအနေနဲ့လမ်းဘေးကနေအတားအဆီးမရှိလွတ်လပ်စွာကြီးရှုအားပေးခွင့်ရှိခဲ့ပေမဲ့နောက်ပိုင်းမှာအတားအဆီးတွေလုံခြုံရေးတွေကိုတဖြည်းဖြည်းတိုးမြင့်လာခဲ့တာမှာအခုသမရဒေါ်နယ်ထရမ့်လက်ထက်မှာတော့လူ200လောက်ရှိတဲ့တန်စကားအမြင့်ကြီးတွေကိုကာရတဲ့အထိဖြစ်လာတာပါလုံခြုံရေးတွေတိုးမြင့်ချထားတာဟာအကြမ်းဖက်မှုအာဏာရဲ့အတွက်စိုးရင်ရတဲ့အတွက်လို့ပြောစရာရှိပေမဲ့အခုတချိန်ရွေးကောက်တင်မြှောက်ခံလိုက်ရတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်သမိုင်းမှာထောက်ခံသူအ ਨੇ ဆုံးရခဲ့တဲ့သမရဖြစ်ပါတယ်။ဒါကြောင့်လဲသူ့ကိုမကြိုက်တဲ့သူတွေများပြီးဆန္ဒပြကြမဲ့သူအများပြားရှိနေတာကြောင့်အခုတချိန်ကျင်းပမဲ့ကျန်းသစ္စာကျင်းဆိုပွဲအတွက်လုံခြုံရေးတွေကိုတင်းကျပ်စွာချထားတာဖြစ်ပါတယ်။ဝါရှင်တန် DC မြို့အပြင်မယ်လန်းပြည်နယ်မှာနေထိုင်တဲ့ဦးထွန်းအောင်ကတော့သူတွေ့ကြုံခဲ့ရတဲ့သမရကျန်းသစ္စာကျင်းဆိုပွဲနဲ့မတူညီတဲ့သမရတွေရဲ့အခြေအနေကိုအခုလိုရှင်းပြပါတယ
်။မမရရရှိတာကတော့ဟိုသူတို့ဟိုအစင်လာတိုင်းလောက်တာကဟိုစီစီကားကားနဲ့ဟိုနင်းပါလေဟိုကန့်ကွက်တာတွေပါလေဟိုမရှိဘူး။ကျွန်တော်ဒီမှာသမရနစ်ဆင်ဒီနှစ်ကနေအခုဒေါ်နယ်ထရမ့်အရွေးခံရတဲ့အထိပေါ့လေ။အဲ့ဒီမှာဆိုလို့ရှိရင်ယာတူအနင်းပွဲအခါနာကဆိုလို့ရှိရင်ပြည်ပြည်လည်လည်နဲ့ရှိတယ်ဟိုကန့်ကွက်တာမတွေ့ရဘူးအခုကဒေါ်နယ်ထရမ့်ကိစ္စမှာကအဲကန့်ကွက်တာကရှိတယ်နောက်ပြီးတော့ဒီအခါနာမတက်တဲ့အမတ်တွေတဲကလေအဲ့ဒါရှိတယ်အဲ့ဒါထူးထူးခြားခြားရှိတယ်ဒီနောက်ပြီးတော့ဒီတို့ချီတက်ပွဲတွေမှာလေဒီဝါရှင်တန် DC ကတချို့အဖွဲ့တွေကမပါဘူးနောက်ပြီးတော့ဒီချော်ပြေကမ်းမှာဒီနာမည်ကြီးအဆိုကျော်တွေလေအဲသူတို့ကမပါကြဘူးအဲ့ဒါကတော့ဟိုထူးကြတယ်ဒီဟိုနစ်ဆင်ဆိုလို့ရှိရင်သူက ပါလေဟိုပေါ်ပူလာမဖြစ်ပေမဲ့လေသူ့ခန္ဓာကတော့ဖြစ်စီကားကရှိတယ
်ဥထွန်းအောင်ဟာသမရရစ်ချတ်နစ်ဆန်လက်ထက်ကစလို့မယ်ရီလန်းပြည်နယ်မှာ43နှစ်ကြာနေထိုင်ခဲ့သူဖြစ်ပါတယ်သမရဖြစ်ပြီးကြုံတွေ့ရင်ဆိုင်ရတဲ့နိုင်ငံရေးအခြေအနေတွေအရရွေးကောက်ခံရပြီးစံတစ္ဆာချိန်ဆိုတဲ့အချိန်မှာမျောလင့်ထားတဲ့အခြေအနေနဲ့မတူညီတဲ့ပုံစံမျိုးပြောင်းလဲသွားခဲ့တဲ့သမရတွေလည်းအများပြားရှိခဲ့ဘူးတယ်လို့ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့ဥတမောင်တော်ကပြောပါတယ်
အဓိကတော့ဟိုနေ့မှာကျွန်တော်တို့မပြောလို့မဲနဲ့တောင်းခဲ့တဲ့သမတာတွေလည်းအများကြီးရှိပါတယ်ထည့်အသိအထင်မကြီးဘူးပေါ်ရဆားတော့အထူးရှင်ဟို President Clinton ဆိုတဲ့တက်ခါစားသူ Arkansas ဆိုတဲ့တော်ပြည်နယ်လေးက Governor ဆိုတော့သိပြီးတော့သူ့မျှော်လင့်ချက်မထားဘူးဒါပေမဲ့သူခင်မှာတော့စီးပွားရေးကတော့ကောင်းပါတယ်အဲ့တော့မထင်တဲ့ဟာတွေကအဲ့လိုဖြစ်လာတတ်ပါတယ်
ဥတမောင်တော်ဟာဝိုင်ရှင်တန်ဒီစီမြို့အနီးဝန်းကျင်မှာ38နှစ်ကြာနေထိုင်ခဲ့သူဖြစ်ပြီးသမရ89ကျုံတွေ့ခဲ့ဘူးသူလည်းဖြစ်ပါတယ်ခင်ဗျာ
ကုဇုံဝင်းလိုင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဒီရခိုင်ကော်မရှင်အဖွဲ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းဘက်ကိုကြည့်ကြရအောင်ပါမတိမငိအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုစုံစမ်းတင်ပြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကော်မရှင်အဖွဲ့ဟာအချက်အလက်စုဆောင်ရေးခီးစဉ်ဖြစ်အင်္ဂါနေ့ကရခိုင်ပြည်နယ်ကိုခီးထွက်ခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကိုစုံစမ်းဖို့အပါအဝင်တခြားလူမှုရေးစီးပွားရေးပညာရေးအခြေအနေတွေကိုလေ့လာပြီးအစီရင်ခံနိုင်ဖို့အတွက်အစိုးရတက်လက်ထက်မှဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာဇန်နဝါရီလ18ရက်နေ့မှာရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့ကိုတွားရောက်လေ့လာခဲ့တာပါရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့ကြောက်ဖြူမြို့မှာဒေသဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးဆွေးနွေးခဲ့ကြတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်စီးပွားရေးလုပ်ငန်းရှင်တွေမကပါဘူး CSO တွေနဲ့လည်းတွေ့တယ်လေတွေ့တဲ့အခါကျတော့စီးပွားရေးတစ်ခုတည်းမဟုတ်ပါဘူးသူတို့အများကြီးပြောပါတယ်ဟောဝင်းကျင်ထိန်ထိန်ကြီးကောနောက်ပြီးတော့ပညာရေးကျန်းမာရေးကိစ္စတွေရောဟောဒီဘက်မှာလိုအပ်နေတဲ့လိုအပ်ချက်တွေပေါ့နော်နံပါတ်ဆက်တွေကိုသူပြည့်စုံတော့ဒီစမောလိုအပ်တဲ့ဆိုတဲ့အကြောင်းပေါ့နော
်
ဘာကြီးလာရဒီရှက်ကြီးနဲ့ဆိုရင်အဆင်မပြေတဲ့အကြောင်းလို့ကြီးသရှင်တော့ကြီးရရှိရတော့နော်အဲ့လိုမျိုးတွေလည်းပြောပါတယ်ဒီနှစ်ဖက်လူဖွဲ့စည်းရင်းရလွန်နေထိုင်ရေးဆိုတာကိုလည်းသူတို့သဘောတူကြပါတယ်ပြိပက္ခကင်းစင်ရေးဆိုတာလိုအပ်တယ်ဆိုတာတော့ပြောပြမိတယ်အဓိကတော့ပုံမျိုးကြီးပဲသူတို့ပြောကြပါတယ်
ကျောက်ဖြူမြို့မှာအထူးစီးပွားရေးဇုံဖြစ်အရင်အစိုးရလက်ထက်ကလေးကလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာဒေသတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေကသာအကျိုးဖြစ်ထွန်းခဲ့ပြီးဒေသအတွက်ဖွံ့ဖြိုးတိုးတက်မှုတွေနောက်ကျခဲ့တယ်လို့လည်းဒေသခံတွေကပြောပြခဲ့တယ်လို့ဆိုပါတယ
်ဒီအထူးစီးပွားရေးဇုံဆိုပြီးတော့လုပ်ခဲ့တာပြီးခဲ့တဲ့အစိုးရလက်ထက်ကလုပ်တယ်အခုလည်းဒါကိုပြန်ပြီးတော့ company အသစ်ပြန်ဖို့ဟိုဟာလုပ်တော့ဖွဲ့စည်းထားတဲ့အခါကျတော့အကောင့်တည်းတော့မပေါ်သေးဘူးပေါ့နော်တော်တော်လည်းပဲဒီကြောင့်ချင်းအလုပ်သမားတွေကိုလေ့ကျင့်တာတွေပါလို့ဆက်လုပ်နေပေါ့လေအသာအားနည်းချက်တွေကိုသူတို့ဆွေးနွေးကြပြတာတွေရှိပါတယ်နောက်ပြီးတော့သူတို့လေလေရပိုင်ဆိုင်မှုတွေကိစ္စကိုပြောတယ်အဲ့တော့ဒီလိုစီမံကိန်းတွေလုပ်တဲ့အခါမှာတမဥချဘိုးဘွားပိုင်နဲ့မြေတွေဟိုတင်ခါတဲ့ကိစ္စတွေပါလို့ပေါ့နော်အဲ့ဒါရုပ်ကြီးကိစ္စတွေပါလို့ရတယ်ဟိုတိတ်ဆိုင်တဲ့ကလာမရတဲ့ကိစ္စတွေပါလို့ပေါ့လေအဲ့လိုပဲအသာချင်းအားနည်းချက်တွေအများကြီးဆွေးနွေးကြပါဒီတော့ဖွင့်ယူရတဲ့ကျိုးလို့တော်တော်လည်းပဲသူတို့စိတ်မကောင်းဖြစ်နေတာကရခိုင်ရဲ့တာယာသဒါရခိုင်ပြည်သူတွေကမရဘူးဆိုတဲ့အမျိုးပေါ့ဗျာဒီ case ဒီဟိုဟာဝေါ်တွေကတကယ်စီဝိုင်းလုပ်ငန်းရှင်တွေကပဲယူသွားကြပြီးတော့ရခိုင်ပြည်နယ်မှာအထူးသဖြင့်ဒီကြောက်ရှူပဝဲရမှာပေါ့နော်ဒီမင်းမင်းလေးတွေရွာတွေကအများကြီးရှိနေပြီလေတော့အဲ့ဒါလေးတွေကိုသူတို့တော်တော်စိတ်မကောင်းဖြစ်ကြပါတယ်
ဗုဒ္ဓဘူးနေမှာတော့ကြောက်ဖြူမျိုးက IDB စကန်တစ်ခုကိုတွားရဖို့ရှိတယ်လို့ဆိုပါတယ်။ဒီစကန်မှာကမန်တိုင်းရင်းသားတွေနဲ့ပြည်ရင်းကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့စကန်ဖြစ်ပြီးသူတို့တွေဟာနှစ်ဖက်လူအဖွဲ့အစည်းပဋိပက္ခတွေအပြီးမှာရွှေ့ပြောင်းနေရခြားထားခြင်းခံခဲ့ရတဲ့သူများဖြစ်တယ်လို့လည်းဆိုပါတယ
်။အပြန်မှာတော့ကျွန်တော်တို့ဒီ IDB camp တခုဝင်မှုရှိပါတယ်။ကြောက်ဖြူမှာဘယ်လိုဖြစ်လဲဆိုတော့အဲ့ဒီအရေးချင်းဖြစ်လိုက်တဲ့အပေါ်မှာဒီကြောက်ဖြူမျိုးပေါ်မှာနေနေတဲ့ဟိုတချို့လည်းကမ္ဘာလေးရှိတာပေါ့နော်တချို့လည်းကမ္ဘာမဟုတ်တော့လည်းပဲနိုင်ငံသားဟိုအရေးချင်းပြင်းပြီးတဲ့အတွက်ဟိုနိုင်ငံသားရထားတဲ့လူတွေလည်းရှိတာပေါ့နော်အဲဒီလူတွေကသူတို့ဥယျာဉ်တွေကိုဆုံးပြီးတော့ IDP camp တွေမှာတောင်းနေနေရတယ်သူတို့ဥယျာဉ်တွေကပြိပက္ခတွေမှာဟိုဖြစ်စီခြင်းလည်းမခံဘူးဒီတိုင်းပဲရှိနေကြတာပေါ့လေအဲ့ဒါတွေတော့အခြေတစ်ခုရှာအောင်ပေါ့လေဆိုတော့သူတို့ကတော့အမျိုးမျိုးပြောနေကြဆိုတော့ကျွန်တော်စိတ်ပြေသူတို့အဲ့မှာသွားထားခြင်းခံရတယ်လို့တော့ကျွန်တော်အဲ့လိုပဲသဘောပေါက်တယ်လုံးဝရေးရပါတော့နော်
ဖွဲ့ဝင်ခုနှစ်ဦးလိုက်ပါလာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ဟာကြောက်ဖြူနဲ့ရံပြဲခီးစဉ်ပြီးမှရားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ်ရခိုင်အကြံပေးကော်မရှင်ကိုဩဂုတ်လ24ရက်နေ့ကပြည်ရင်းပြည်ပတက်သည့်ပညာရှင်တွေနဲ့ဖွဲ့စည်းထားတာပါဒီကော်မရှင်မှာကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့မစ္စတာကိုဘီအာနန်ကဥက္ကဋ္ဌဖြစ်ဆောင်ရွက်နေတာပါဒါအပြင်မစ္စတာကိုဘီအာနန်ကိုယ်တိုင်ရခိုင်ပြည်နယ်ကိုနှစ်ကြိမ်တိုင်တိုင်တွားရောက်လေ့လာခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာလအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ရခိုင်ပြည်မြောက်ပိုင်းကိုလည်းတွားရောက်လေ့လာခဲ့ပါတယ်ဒီကော်မရှင်စတင်ဖွဲ့စည်းစဉ်ကတော့ဝေဖန်မှုတွေကန့်ကွက်မှုတွေရှိပေမဲ့နောက်ပိုင်းမှာတော့ကော်မရှင်ကိုဒေသဆိုင်ရာလူ့အဖွဲ့အစည်းတွေကလက်ခံတွေ့ဆုံခဲ့ပါတယ်ဒီကော်မရှင်အနေနဲ့2018ခုနှစ်ဩဂုတ်လမတန်ခင်မှာရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုလေ့လာပြီးအစိုးရကိုအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်ရှင်
။မိုင်အေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့နောက်ထပ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မွန်ဂိုဒေသမှာပျောက်ဆုံးနေတဲ့ကချင်နစ်ချင်းခရစ်ယာန်အသင်းတော်ဘာသာရေးဆရာအမှုနဲ့ပတ်သက်လို့အ мян ဆုံးစုံစမ်းအရေးယူဖော်ထုတ်ပေးဖို့မြန်မာအစိုးရကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အယက်တာအစိုးရတက်လာတဲ့ဆိုပေမဲ့တမရော်နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းသားဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဟာစိုးရိမ်စရာအခြေအနေရောက်နေတယ်လို့လည်းဆိုပါတယ်။စုံစမ်းမေးမြန်းထားတဲ့မအင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင်။
ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေဖြစ်နေတဲ့မွန်ဂိုမှာသတင်းသုံးပတ်ကြာပျောက်ဆုံးနေတဲ့ကချင်နှစ်ချင်းခရစ်ယာန်အသင်းတော်ရဲ့တင်းတောက်ဆရာဥဒွန်ဒေါနောင်လက်65နှစ်နဲ့ဓမ္မဆရာဥလန်ကျော်ကမ်ဆိုင်35နှစ်တို့ကိုဘယ်မှာထိမ့်သိမ်းထားသလဲသူတို့ရဲ့ကျမ်းမာရေးအခြေအနေဘယ်လိုရှိသလဲဆိုတာတွေကိုမြန်မာအစိုးရဘက်ကအ мян ဆုံးသတင်းထုတ်ပြန်ပေးဖို့နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့နဲ့45 Rights လူ့ခွင့်ရေးအဖွဲ့တို့ပူးပေါင်းပြီးတော့မနေ့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်သူတို့နှစ်ဦးကိုမြန်မာတမတော်ဘက်ကဖမ်းဆီးထားတာမဟုတ်ကြောင်းနဲ့KIA ကချင်လူမျိုးရေးတပ်ကခေါ်ဆောင်သွားတာဖြစ်ကြောင်းတမနာယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကဇန်နဝါရီလ10ရက်နေ့ကတုံ့ပြန်ပြောကြားခဲ့ပေမဲ့ဒီတုံ့ပြန်ချက်မှာခိုင်လုံတဲ့အထောက်အထားတွေကိုဖော်ပြမထားဘူးလို့ဆိုပါရယ်အခုလိုအယက်သားဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေတဲ့ဖြစ်ရပ်မှာမြန်မာစစ်တပ်ကပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေတဲ့အပေါ်အစိုးရဘက်ကအလေးအနက်ထားကင်တွဲစုံစမ်းပြီးမှန်မှန်ကန်ကန်သတင်းထုတ်ပြန်ဖို့လိုအပ်နေကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် So his denial isn't very credible to us and also he only cites the top mada as the source he said according to
တမန်ရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးရဲ့ညှင်းဆိုချက်ဟာကျွန်တော်တို့ရုပ်တည်မရှိတာပါဘူးသူကအဲ့ဒီဒေတာကလာတဲ့သတင်းအရလို့ဆိုပေမဲ့တက်မတော်တစ်ဖက်သေးကိုပဲမေးထားတာဖြစ်ပါတယ်တက်မတော်ကသူတို့မဖမ်းထားဘူးဆိုတဲ့ညင်းဆိုတဲ့အဖြေကိုပဲယူပြီးဥစော်ထေးကတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒါကိုကြည့်ရင်အရသားနှစ်ဦးပျောက်ဆုံးနေပြီးတော့စိုးရင်ရတဲ့အခြေအနေကိုအစိုးရဘက်ကအလေးနဲ့ထားစုံစမ်းတာမျိုးမလုပ်ခဲ့ဘူးလို့ပြောရမှာပါ
မြန်မာစစ်တပ်ဟာဒေသခံတွေပျောက်ဆုံးခဲ့တဲ့ဖြစ်ရပ်အပါအဝင်လူတွေတပ်ဖြတ်တာမတရားဖမ်းဆီးနှိပ်စက်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့မှတ်တမ်းတွေနှစ်ပေါင်း60ကြာရှိနေခဲ့တာဖြစ်တာကြောင့်အခုလိုအစိုးရရဲ့တုံ့ပြန်ချက်မှာခိုင်လုံတေကြတဲ့အထောက်အထားတွေမပါဝင်ဘူးလို့သူတို့ဘက်ကပြောနေရတာဖြစ်ကြောင်း Brett Adams ကဆိုပါတယ်အခုလိုအသင်းတော်ကဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေစေအမှုနဲ့ပတ်သက်လို့အ мян ဆုံးစုံစမ်းဖော်ထုတ်ပေးဖို့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ကနိုင်ငံတော်သမ္မတထံဇန်နဝါရီလ9ရက်နေ့ရက်စွဲနဲ့တင်ပြထားပါတယ်ပြည်ရင်းစစ်ဖြစ်နေတဲ့တိုင်းသားဒေသတွေမှာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်မှုဆွဲချက်တွေနဲ့ပတ်သက်ပြီးအခုအရက်သားအစိုးရလက်ထက်မှာလည်းစုံစမ်းဖြေရှင်းအရေးယူနိုင်ခြင်းမရှိသေးတဲ့အတွက်အခြေအနေတွေဟာပိုပြီးစိုးရိမ်စရာဖြစ်နေကြောင်းဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါတယ်
။ဒီအခုတင်ထားဆရာနှစ်ဦးပြောက်သွားတဲ့ကိစ္စမှာလေဒီတက်မတော်ဘက်ကတော့၎င်းဒါမှမဟုတ်လို့ရှိရင် KAI ဘက်ကတော့၎င်းဒီဘက်ကဖာမန်းတော့မသိဘူးပေါ့လေ။အများဆုံးဖြစ်နိုင်ရည်ရှိတာကတော့ရခင်ကလည်းလုပ်ခဲ့ဘူးတဲ့အစဉ်လာရရှိနေတော့တက်မတော်စစ်ကြောင်းကနေပြီးတော့ခေါ်ယူဖမ်းဆီးပြီးတော့ကြောက်ဆုံးသွားတယ်ဆိုပြီးတော့အခုကြောများနေကြတာပေါ့လေ။အဲ့တော့ဒီလိုဖြစ်တဲ့ကိစ္စတရားအခုမှမဟုတ်ပါဘူးတော်တော်များများလေးကြာပါပြီတော်တော်များများလေးဖြစ်ခဲ့ပူပါတယ်အဲ့တော့ဒီပြည်ရင်းစစ်ကိုအကြောင်းပြပြီးတော့လူခွင့်ရေးချိုးဖောက်မှုတော်တော်များများကိုစစ်တပ်ကနေကျူးလွန်နေတယ်ကျူးလွန်နေတဲ့လူတွေကိုတိုင်ရင်တိုင်တဲ့လူတွေဖမ်းဆီးရေးယူခံရတယ်ဒါအရင်ဆုံးကပေါ့နော်အခုကြာတော့တိုင်မှုတော်မှအမှုဖွင့်ဖို့တော်မှ
ပြောဆိုနေတဲ့ကချင်ဘာသာရေးဆရာနှစ်ဦးလုံးဟာနိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုလိုက်လံပြသပြောပြခဲ့သူတွေဖြစ်ပါတယ်။ သူတို့နှစ်ဦးကိုဒီဇင်ဘာလ22ရက်နေ့မှာဗျူဟာမူကဆင့်ခေါ်တဲ့အတွက်စစ်တပ်ရှိရာဗျူဟာကုန်းကိုသွားခဲ့ပြီးနောက်ပျောက်ဆုံးနေကြောင်းသမ္မတစီကို KBC ရဲ့ဆာမာဖော်ပြထားပါတယ်။သူတို့နှစ်ဦးပျောက်ဆုံးမှုနဲ့ပတ်သက်ပြီးသက်ဆိုင်ရာရဲစခန်းကိုအကြောင်းကြားတိုင်ကြားခဲ့ပေမဲ့အခုအချိန်ထိဘာမှအကြောင်းမထူးသေးဘူးလို့လည်း KBC ကပြောပါတယ်ရှင်။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောဒရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းဆိုလို့တဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာကbirmis@voanews.com ဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီ EU ဥရောပသမဂ္ဂထဲကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့အရေးနဲ့ပတ်သက်ပြီးပြည်ထောင်ဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုတင်ပြပေးပါမယ်။ ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေဟာဒေသတွင်းအကျိုးတူပူးပေါင်းဆောင်ရွက်ကြတဲ့နိုင်ငံတွေထဲကနေနှုတ်ထွက်ဖို့အတွက်အစီအစဉ်တွေချမှတ်ထားခြင်းမရှိဘူးလို့ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂထဲကနေပြည်ထောင်နိုင်ငံနှုတ်ထွက်တာကိုဆန့်ကျင်ကြတဲ့သူတို့ရဲ့ဆွတ်ဆွဲပြောဆိုမှုတွေဟာလာနေချီရှိခဲ့ပေမဲ့လေဥရောပသမဂ္ဂထဲကနေပြည်ထောင်နိုင်ငံနှုတ်ထွက်ဖို့အတွက်ပြင်ဆင်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးပြည်ထောင်ဝန်ကြီးချုပ်ကအင်ကာနေမှာပြောဆိုသွားပါတယ်။အပြည့်အစုံကိုတော့ VOA တည်င်းတော့လူးဝစ်ရမိုင်းပေးပို့ထားတဲ့တည်င်းကိုအခြေခံပြီးတင်ပြပေးပါမယ်။
EU ဥရောပသမဂ္ဂထဲကနေပြည်ထောင်နိုင်ငံလုံးဝနှုတ်ထွက်ဖို့အစီအစဉ်ဦးတည်ချက်ကိုပြည်ထောင်နိုင်ငံဝန်ကြီးချုပ်ထရီဇာမေးကအင်္ဂါနေ့မှာရှင်းရှင်းလင်းလင်းချမှတ်ပြောဆိုသွားခဲ့ပါတယ်။ EU ဥရောပသမဂ္ဂထဲကနေပြည်ထောင်နှုတ်ထွက်မယ်ဆိုရင် EU ရဲ့ဈေးကွက်ထဲကနေပြည်ထောင်နိုင်ငံထွက်ခွာသွားရမှာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့တရားဥပဒေစနစ်အောက်ကနေလည်းခွဲထွက်သွားရမှာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေးကပြောပါတယ်။ ဒါအပြင် Brexit ဖြစ်လာအောင်တွန်းပို့ခဲ့တဲ့လူဝင်မှုကြီးကြပ်ရေးစိုးရိမ်မကင်းဖြစ်ရတဲ့ကိစ္စဖြစ်တဲ့နယ်စထိန်းချုပ်မှုတွေကိုလည်းထိန်းချုပ်လှုပ်ဆောင်သွားမယ်လို့ပြောပါရတယ်။ဒီအပြစ်ဒါသဘောတူညီချက်ကိုလွတ်တော်အတည်ပြုချက်ရဖို့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။လို့တော့အတည်ပြုချက်ရခဲ့မယ်ဆိုရင်ဒီသဘောတူညီချက်ကိုအကောင့်အထည်ဖော်မဲ့အချိန်ကိုကန့်သတ်သွားမှာဖြစ်တယ်လို့ဆိုပါရတယ်။
ကိုမတ်လမှာတရားဝင်တင်သွင်းရမှာဖြစ်ပြီးကုံတွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့ခီးသွွာလာရေးနဲ့ပတ်သက်တဲ့လက်ရှိအစီအစဉ်တွေကိုဖျက်သိမ်းမှုစစ်ဆက်ညှိနှိုင်းမှုတွေကိုစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်အခုဝန်ကြီးချုပ်ထရီဇာမေရဲ့မိန့်ခွန်းကြောင့် Brexit ဆိုတဲ့ EU ဥရောပသမဂ္ဂထဲကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ကိစ္စအပေါ်လာနေချီတဲ့တန်တရားဖြစ်မှုတွေကိုအဆုံးသတ်သွားစေခဲ့ပါတယ်။ဗြိတိန်နိုင်ငံအနေနဲ့ EU ဥရောပသမဂ္ဂနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုလုပ်လို့ရတယ်လို့လည်းဝန်ကြီးချုပ်ထရီဇာမေကပြောပါတယ်
။ But I want to be clear. What I am proposing
ဒါပေမဲ့လေကျမအနေနဲ့ရှင်းရှင်းပြောလို့ဒါကတော့ကျမအခုအဆိုပြုနေတဲ့အဆိုပြုချက်တွေဟာ EU ဈေးကွက်တစ်ခုတည်းမှာပါဝင်လုပ်ဆောင်မယ်လို့ဆိုလိုတာမဟုတ်ပါဘူး။ကျမအနေနဲ့ဗြိတိန်နိုင်ငံကိုလုံခြုံကြီးပွားတိုးတက်တဲ့အပြင်စိတ်ရှည်တည်ခံတဲ့နိုင်ငံဖြစ်ဖို့ဆန္ဒရှိပြီးနိုင်ငံတကာမှာအရေးအချင်းပြည့်ဝသူတွေကိုလာရောက်အလုပ်လုပ်ကင်ခွင့်ကိုကြိုးစားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံကိုဥရောပနိုင်ငံသားတွေလွတ်လပ်စွာခီးသွွားခွင့်ပြုသွားမှာဖြစ်တယ်လို့လဲထရီဇာမေးကပြောပါတယ
် You will still be welcome in this country
ဗြိတိန်နိုင်ငံသားတွေဥရောပနိုင်ငံကိုခီးသွွားနိုင်တယ်လို့ဥရောပနိုင်ငံသားတွေကိုလည်းဗြိတိန်ကကြိုးစားမှာဖြစ်ပါတယ်
ဒါပေမဲ့လို့ဘလို့သဘောတူညီချက်မစိုးဥရောပကဗြိတိန်ကိုလာနိုင်မဲ့လူဦးရေအရေအတွက်ကိုတော့ဗြိတိန်ကထိန်းချုပ်နိုင်ရမှာဖြစ်တယ်လို့ဝန်ကြီးချုပ်မေးကပြောပါတယ်ဥရောပငွေကြေးဈေးကွက်ကနေနှုတ်ထွက်ဖို့ဝန်ကြီးချုပ်ထရီဇာမေးကကြေညာလိမ့်မယ်လို့ယူဆကြကြောင်းပြည်ထိုင်ပေါင်တန်မိုးဟာတနင်္လာနေ့မှာနှစ်ပေါင်း32နှစ်အတွင်းအနိုင်ဆုံးကိုကျသွားခဲ့ပေမဲ့ဝန်ကြီးချုပ်ရဲ့အင်ကာနဲ့မိန့်ခွန်းပြောကြားပြီးတဲ့နောက်မှာတော့ငွေကြေးတန်မိုးပြန်လည်တက်သွားခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနနက်ခင်ဗျာရှင် VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ line meter 30 40 48 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးပါရစေ။အခုမြန်မာစင်တော်ချိန်မနေ့6နိုင်ခွဲမှာစတင်တဲ့ဒုတိယပိုင်းနှာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားတွေကိုတင်ဆက်ပေးမယ်အပြင
်ဒီကောင်းပေါ်နဲ့ဝန်ဆောင်မှုတွေပေးတဲ့လုပ်ငန်းပိုင်းဖြစ်တယ်လို့နားလည်တယ်ရဲရဲကအပြင်းအထန်ကောင်းနေပါတော့ဆိုတော့လုံလီလုံခံပိုင်းမှာတော့ကျွန်တော်ထင်ပါတယ်ဒီနည်းနည်းလိုဝဲချက်ကလေးရှိရလို့ကျွန်တော်မြင်တယ
်ဒါကတော့ဒါရိုက်လေး line ဆွေးနွေးခဲ့မှာအပြည့်စုံနားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ဦးစံမိုးဝေစူးစီးတင်ပြထားပါတယ်ရှင
် UWSA ဝတ်တွဲစည်းညီညွတ်ရေးတက်မတော်အတွင်းခေါင်းဆောင်အပြောင်းလဲတွေဖြစ်ပေါ်မှုရှိတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကို Gulf Times Online မှာဖတ်ရှုရပါတယ်ရာဇူးနှစ်တစ်ခုရဲ့လေးပုံတစ်ပုံတက်တန်းကာလမှာမြန်မာနိုင်ငံအတွင်းကအင်အားအတောင့်တင်းဆုံးတန်းရဲသားလက်နက်ကင်အဖွဲ့အတွင်းမှခေါင်းဆောင်အပြောင်းလဲပြုလုပ်ဖို့ရှိတဲ့အကြောင်းဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့ပြုလုပ်နေတဲ့ညီညာရေးဖြစ်စဉ်အတွက်အရေးပါတဲ့အကြောင်းလဲရေးသားထားပါတယ် UWSA ဝတ်တပ်ဖွဲ့ကြီးဟာအင်အား3000ရှိပြီးတော့1989ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဝတ်သွေးစည်းညီညွတ်ရေးပါတီရဲ့လက်အောက်ခံဖြစ်ပြီးပထမဦးဆုံးခေါင်းဆောင်ပိုင်းရွေးချယ်တင်မြှောက်မှုကို1992ခုနှစ်မှာကျင်းပခဲ့ပါတယ်အခုပြုလုပ်မဲ့ရွေးချယ်ပွဲဟာဥက္ကဋ္ဌနေရာအတွက်ပါပါဝင်ပေမဲ့လူသစ်ပြောင်းမယ်မပြောင်းဘူးဆိုတာကတော့မသေးကြသေးဘူးလို့យေတာထားပါတယ်ပါတီရဲ့မူဝါဒချမှတ်ရေးမှာចမ်းမာရေးမကောင်းတဲ့သူတွေရဲ့နေရာမှာငယ်ရွယ်သူတွေလူသစ်တွေနဲ့အစားထိုးမှာဖြစ်တယ်လို့ဆိုပါတယ်2015ခုနှစ်မှာအာဏာရလာတဲ့ဒေါအောင်ဆန်းစုကြည်အစိုးရဟာငြိမ်းချမ်းရေးအတွက်ပြည်တွင်းစစ်ချုပ်နှိမ့်အောင်တိုင်းရင်းသားတွေနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခအဆုံးတတ်နိုင်ဖို့ကြိုးစားနေပါတယ်ညီညာရေးဆွေးနွေးပွဲကိုမနစ်ကစတင်ကျင်းပခဲ့ပေမဲ့အခုချိန်ထိတော့ဝါဖွဲ့ဟာဆွေးနွေးမှုမှာတက်တက်ကြွကြွပါဝင်တာမျိုးမရှိသေးဘူးလို့យေတာထားပါတယ်ဝါဖွဲ့အနေနဲ့ထဲထဲဝဝင်ပါဝင်မှုမရှိခဲ့ရင်ဒေါအောင်ဆန်းစုကြည်ရဲ့ညီညာရေးလုပ်ငန်းစဉ်ဟာအလုပ်ဖြစ်မဲ့အလားလာမရှိဘူးလို့ UWSP ရဲ့ဗဟုကော်မတီဝင်ဟောင်းစိုးနိုင်ကတုံ့တက်ပြောဆိုတယ်လို့လည်းយေတာထားပါတယ်ဝါဖွဲ့ဟာမြန်မာအစိုးရနဲ့မြန်မာအစိုးရကိုပုံကန်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဂျာဝင်ညှိနှိုင်းဆောင်ရွက်ပေးနေသူဖြစ်တယ်လို့ဆိုပါတယ်။ဝတ်တပ်ဖွဲ့ဟာလက်နက်ကိုင်လမ်းစဉ်ကိုဆွတ်လွတ်ဖို့ငင်းဆန်ထားပေမဲ့မြန်မာအစိုးရနဲ့တိုက်ခိုက်နေတဲ့အဖွဲ့မဟုတ်ပါဘူး။1980ခုနှစ်တည်းအတွင်းမြန်မာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးတဲ့နောက်ဝတ်အဖွဲ့ကိုဥပေါ်ယူချမ်းကဦးဆောင်ခဲ့တာပါ။သူဟာကျမ်းမာရေးမကောင်းပေမဲ့အခုရက်ထိအဓိကကျတဲ့ဆုံးဖြတ်ချက်တွေကိုချမှတ်နေစေဖြစ်ပြီးကာကွယ်ရေးဝန်ကြီးယာရုအပါဝင်အရေးပါတဲ့ခေါင်းဆောင်ယာရု၄နေရာကိုတော့လစဉ်အပြောင်းလဲနဲ့တာဝန်ယူနေကြတယ်စသဖြင့်ရေးသားထားပါတယ်မြန်မာနိုင်ငံကသူတို့ကောရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီပေးဖို့ထောက်ပံ့ရေးတင်မောကိုဖေဖော်ဝါရီလမှာစီလွတ်ဖို့ပြင်ဆင်ထားတယ်ဆိုပြီးတော့ Star Online မှာ Rich Senji ရေးသားထားတဲ့သတင်းဆောင်ပါကိုဆက်လက်ပြီးတော့တင်ပြပေးပါမယ်အစကဇန်နဝါရီလ10ရက်နေ့မှာပို့လွှတ်ဖို့စီစဉ်ထားတဲ့အဲ့ဒီတင်မောကိုဖေဖော်ဝါရီလ3ရက်နေ့မှာမလေးရှားနိုင်ငံကနေထွက်ခွာဖို့ပြင်ဆင်ထားတဲ့အကြောင်းစီစဉ်သူတွေကပြောတယ်ဆိုပြီးတော့ရေးသားထားပါတယ် MAPIM လို့ခေါ်တဲ့မလေးရှားနိုင်ငံအစ္စလမ်အဖွဲ့များဆိုင်ရာအတိုင်ပင်ခံကော်မတီနဲ့ဒေတာတွင်းက NGO အဖွဲ့တွေရဲ့အစီအစဉ်နဲ့ဇန်နဝါရီလ10ရက်နေ့ကပုတ်ကလမ်စိတ်ကန်းကနေထွက်ခွာဖို့ပြင်ဆင်ထားတဲ့အဲ့ဒီအစီအစဉ်ဟာမြန်မာအစိုးရရဲ့ခွင့်ပြုချက်မပေးတဲ့အတွက်နှောင့်နှေးခဲ့ရတယ်လို့ရေးသားပါတယ်မြန်မာအစိုးရနဲ့ပြဿနာတစုံတရာမတက်ချင်တာကြောင့်အစီအစဉ်ကိုဆိုင်းငံ့ထားခဲ့ရတာလို့ဆိုပါတယ်။အခုလည်းပဲမြန်မာနိုင်ငံရေပိုင်တဲ့အတွင်းကိုဝင်ရောက်ခွင့်နဲ့သူတို့ရဲ့အစီအစဉ်ကိုမြန်မာအစိုးရထံအကြောင်းကြားထားပေမဲ့တစုံတရာပြန်ချခြင်းမရှိသေးဘူးလို့យေတာထားပါတယ်။တန်တမာနီလန်းအရာအချိန်ပေးခဲ့ပြီးဖြစ်ပါတယ်။ရှိလာကြရင်မြန်မာအစိုးရရဲ့ခွင့်ပြုချက်ဆုံးဖြတ်ချက်ရရမရရတင်းမောနဲ့ပို့ပေးမှဖြစ်တယ်ဆိုပြီးတော့လည်းយေတာထားပါတယ်။မြန်မာဘက်ကခွင့်မပြုရင်တော့မြန်မာနိုင်ငံနဲ့နေကြချင်းဆက်နေတဲ့မောင်တော်မျိုးကကဲ့ရဲ့ဘင်္ဂလားဒေ့ရှ်ပိုင်းတနဖ်မျိုးကိုတွားရောက်လိမ့်မယ်လို့យေတာထားပါတယ်ခင်ဗျာမြန်မာပြည်ကဒုက္ခသည်တွေကိုတရုတ်ဘက်ကအဝင်မခံဘူးဆိုတဲ့ကိစ္စဟာမမှန်ပါဘူးဆိုတဲ့အကြောင်းយေတာထားတဲ့တရုတ်ဆိုရရဲ့သတင်းစာ The Global Times ရဲ့သတင်းဆောင်မကိုဆက်လက်တင်ပြပေးရမယ်ဆိုရင်တော့နှစ်နိုင်ငံနေဆက်ဒေသမှာဖြစ်ပွားနေတဲ့မြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်လာတဲ့စီပေးရှောင်ဒုက္ခသည်တွေကိုတရုတ်နိုင်ငံကဘယ်တော့မှနှင်မထုတ်ခဲ့ပါဘူးလို့យေတာထားပါတယ်2016ခုနှစ်နိုဝင်ဘာလကစလို့မြန်မာစစ်တပ်နဲ့ကချင် KIA တအောင်လွတ်မြောက်ရေးတပ် MNDAA လို့ခေါ်တဲ့ကိုးကန်တပ်ဖွဲ့ ရခိုင်တပ်မတော်အစရှိတဲ့တပ်ဖွဲ့တွေနဲ့တပ်ပွဲတွေစစ်တိုက်ကိုဖြစ်ပွားနေခဲ့တယ်လို့ဆိုပါတယ်။လူပေါင်း 14,000 လောက်စစ်တပ်ကနေထွက်ပြေးခိုလုံခဲ့ကြရမှာတရုတ်နိုင်ငံယူနန်ပြည်နယ်အတွင်းမှာအများဆုံးဖြစ်တဲ့အကြောင်းနဲ့ယူနန်ပြည်နယ်နိုင်ငံသားရေးရုံးရဲ့ဒုတိယအကြီးအကဲကပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ကမ္ဘာမီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါရှင်။အခုတော့မနက်ခင်းအင်္ဂလိပ်စာလည်းရောက်ပါပြီ။ဒေါ်လလသန်းစီစဉ်တင်ဆက်ထားပါရှင
်။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်။စာလုံးပေါင်းက give give ကပေးတာအေကတခု run run ကပြေးတာ for for ကအတွေ့ the the money the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်တော်လလတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုကျော်သိန်းစီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်ကနေကြိုးဆိုပါတယ်ဒီကနေ့စီစဉ်ကတော့အခုရက်ပိုင်းရန်ကုန်မှာသာမကတခြားနိုင်ငံတွင်းတခြားဒေသတွေမှာပါတို့လူခက်ခက်ဖြစ်နေတဲ့ရန်ကုန်မြို့ကဗစကားစနစ်တက်ပြောင်းလဲလိုက်တဲ့ကိစ္စပါစနစ်တက်ပြောင်းလဲလိုက်တာတော့နှစ်ရက်ရှိပါပြီ16ရက်နေ့ကနေစပြီးတော့ပြောင်းနေဆိုတော့ဒီနေ့ဆိုရင်နှစ်ရက်ပေါ့ခင်ဗျာအဲ့ဒီဗစကားစနစ်အဟောင်းကိုဖျက်သိမ်းပြီးတော့အစ်စ်ပေါ်လာတဲ့ကိစ္စဒါနဲ့ပတ်သက်ပြီးလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရကလုပ်နေတာတွေပေါ့ကျွန်တော်တို့သုံးသပ်ဆွေးနွေးကြဖို့ပါဒီစီစဉ်မှာပင်တိုင်းဆွေးနွေးပေးဖို့အတွက်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးနေဖုံးလက်ကိုဖိတ်ခေါ်ထားပါတယ်နောက်တူကတော့ပြည်သူရေးရာမူဝါဒလိလာသူတူဖြစ်တဲ့ကိုကျော်စွာစေကိုဖိတ်ခေါ်ထားပါတယ်အခုလောလောဆယ်ကျွန်တော်တို့ကိုနေဖုံးလက်ကတော့ဒီဗစကားစနစ်နဲ့ပတ်သက်ပြီးတော့သူတို့ဝိုင်းဝန်းကူညီလုပ်ပေးနေတဲ့အတွက်အခုချိန်ထိကျွန်တော်တို့ဆက်သွယ်နေလို့ပါပဲတခြားကျွန်တော်တို့ဝန်ရောက်ဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်အတန်နဲ့ယူပြီးတော့ဆွေးနွေးထားတာရှိပါတယ်ကျွန်တော်တို့မှတ်ချက်ပေးပြီးတော့ဆွေးနွေးထားတဲ့ပြည်သက်တွေရှိပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့ပင်တိုင်းဆွေးနွေးပေးမဲ့ထဲကကိုကျော်စွာစေရှိတယ်ဆိုတော့ကိုကျော်စွာစေရဲ့သူမှတ်ချက်ကိုအရင်ဆုံးနားထောင်ကြည့်အောင်ပါဆိုတော့ကိုကျော်စွာစေအခုဗစကားစနစ်သစ်စတဲ့အတန်တွေကတော့ဒီနေ့ဒီချိန်ထိအမျိုးစုံပါပဲဟလာအစဉ်ပြေတယ်လို့ပြောတဲ့လူတွေရှိတယ်အစဉ်ပြေဘူးလို့ပြောတဲ့လူတွေရှိတယ်အဲတော်ကိုစူးစူးရွားပြောတာရှိတယ်လို့တော်တော်ကိုချီးကျူးပြီးတော့ပြောတာရဲ့ရှိတယ်ဆိုတော့ကိုကျော်စွာဆွေအနေနဲ့ကအခုလက်ရှိအကောင့်ထဲပုံနေတဲ့စနစ်ရဲ့ကောင်းကွက်ဆိုးကွက်အဲ့ဒါလေးတွေအရင်ဆုံးပြောပြပါလား
အာဟုတ်ကဲ့ခင်ဗျာဒီအခုလို့တဲ့စနစ်ကတော့ဘောနော်ကျွန်တော်မြင်ကတော့ဒီရွေးချယ်ပိုင်းအင်ကတော့အားမှာကျွန်တော်ဒီဟိုညင်းကြမရှိဘူးဒါအမှန်ကောင်းပုံနဲ့ပေါ့နော်ဒီပြည်သူကြီးကဒီစီမံခန့်ခွဲမှုအပိုင်းမှာပေါ့နော်ဒီကောင်းပုံနဲ့ဝန်ဆောင်မှုတွေပေးတဲ့လုပ်ငန်းပိုင်းဖြစ်တယ်လို့နားလည်တယ်ရွေးချယ်ကအားပြရတော့ကောင်းတယ်ပေါ့နော်ဆိုတော့လုံကြီးလုပ်ငန်းပိုင်းမှာတော့ကျွန်တော်ထင်ပါတယ်ဒီနည်းနည်းလိုအပ်ချက်ကလေးရှိရလို့ကျွန်တော်မြင်တယ်အဓိကကတော့ကျွန်တော်ဒီအချိန်ကိုကျွန်တော်ဒီလုံလောက်စွာယူခြင်းမရှိခဲ့ဘူးပေါ့နော်အဓိကဒီ process ပေါ့ဆိုတော့ဒီရှိတာတော့ဒီအများရန်ပေါ့ပဲလုပ်ငန်းမစိုးပြောင်းလဲလုပ်လို့ရှိရင်ဒီ change management ပေါ့နော်ဒီကအပြောင်းလဲကိုကျွန်တော်စီမံခန့်ခွဲမှုကကိုကျွန်တော်ပြင်ဆင်တဲ့အဆင့်လေးရှိပါတယ်အဲ့တော့ ဆိုရင်ဒီကနေ့အဆင့်တွေမှာဆိုလို့ကျွန်တော်အဓိကတော့ဒီအဲ strategic planning ပေါ့နော်စပြီးတော့ဒီအစီအစဉ်တစ်ခုကိုရေးဆွဲမစဉ်ကတ္တနာကိုစစ်စစ်မြင်နားလည်အောင်ကြိုးစားမယ်ပြီးတဲ့အခါမှာ resource management ပေါ့ခုမှရှိတဲ့ရင်းမြစ်တွေကိုဘယ်လိုစီမံခန့်ခွဲမလဲပေါ့ပြီးတဲ့အခါမှာ control ဘယ်လိုလုပ်မလဲဒီ evaluation ပေါ့နော်ဘယ်လိုပြန်သုံးသပ်မလဲပေါ့အဲဒီလိုအဆင့်လိုက်အဆင့်လိုက်ကျွန်တော်သွားဖို့နည်းနည်းလိုပါတယ်အဲဒီအဆင့်တွေမှာအားနည်းနေရလို့ကျွန်တော်မြင်ရပါတယ်ဒီကောင်းတာပြောပါဆိုလို့ရှင်တော့သူကပါရှိလဲဆိုလို့ရှင်တော့ဒီရင်းတော့ကတော့တုံးပန်တိုင်းပေါ့နော်ဒီမာသတာကိုကျွန်တော်ဒီဝမ်းမကြောက်ကြောက်ဆိုတော့မာသတာကအတိုင်ဆိုင်မောင်းနေမယ်ဒီလူလူတွေပေါ်မှာသူတို့ဒီအဲဆက်ဆံရေးဒီမှာပြီးမကောင်းဘူးဖြစ်တယ်ပေါ့နော်အဲအဲ့ပုံမျိုးတွေမှာကျွန်တော်တို့ဒီကိုရကူကြီးခဏမျိုးဖြစ်နေတယ်ပေါ့အဲအဲ့ဒီချိန်လေးကြီးကကျွန်တော်တို့အဆုံးတက်လိုက်နိုင်တယ်လို့ပြောလို့ရတယ်သို့တော့လမ်းကြောင်းပိုင်းမှာပေါ့နော်ဒီမတ်တတ်ဆိုတာဒီနှစ်ပေါင်းဒီ35နဲ့40လောက်ရက်ဒီရက်ပွဲစည်းဖြစ်တယ်ဒီလက်ကမှဒီနှစ်ပေါင်းမြောက်တော့ပေါ့ဒီလိုအပ်လို့ဒီ line တွေကလည်းတော့ဒူးချင်နဲ့ဒီထားပေါ့300လောက်ဖြစ်ခဲ့တယ်ပေါ့နော်ဒီအခုနောက်ဆုံးသိရှိခဲ့ရဆိုင်အဲ့တော့ဒီအရေးပေါ်မှာလည်းကျွန်တော်တို့ကဒီလုံးလုံးရရပေါ့နော်ဒီမတ်တတ်မတင်တဲ့တာကဒီ line တွေကိုမတင်တဲ့တာမျိုးတွေလည်းမဟုတ်ပါဘူးလိုင်းတွေကတော့ကျွန်တော်ဒီ lower deck ပေါ့နော်ဒူးရေရဖြစ်စီနောက်ဒီမြို့နယ်တိုးချက်မှုရပါပေါ့နော် reboring မှာမူတည်တစ်ခါတာမျိုးတွေရှိတော့လိုင်းတွေကိုကျွန်တော်လည်းပြန်သုံးတက်ပြီးလိုရလို့ကျွန်တော်မြင်ပါတယ်အဲ့တော့ကောင်းသွားတာတော့ပြန်လဲနှစ်မျိုးကျွန်တော်မရှိတော့ဘူးအပြည်သူလူတွေအနေနဲ့ပေါ့နော်ဒီအချိန်မှာဒီအချိန်ဘိုင်းဆိုင်ရာမှာတော့နည်းနည်းလေးအခုချိန်မှာတော့ကြက်နေတယ်ပေါ့နော်တိုးတော့ကောင်းလာမလားပေါ့အဲ့တော့ဒါမျိုးတွေကျွန်တော်မြင်ရတယ်အဲ့တော့ဒီနှစ်ရက်ပေါ့ကျွန်တော်လည်းဒီ line ကြီးရတဲ့ဒီဟိုပြည်သူဒူးပါပဲနှစ်ရက်တွေ့ကြုံရတော့ကျွန်တော်အချင်းပိုကုန်တယ်မမီရတော့ကြမလို့ကျွန်တော်ဒီအဲကောင်းနှားပြီးစီရံမျိုးရှိရပါတော့အဲ့လိုမျိုးလေးတွေရှိပါတယ်အဲ့တော့အားလိုက်ရနေကြတော့ရှိနေတယ်ဒီကြပိုင်းမှာကျွန်တော်အနေနဲ့ဘာမှဒီမကောင်းဘူးလို့ပြောကြတကွမှမရှိပါဘူ
းဟုတ်ကဲ့
တော့လုံလေးလုံအောင်ပိုင်းမှာတော့အခုတည်းပို့စနစ်ကြဖို့လိုပါခင်ဗျ
ဟုတ်ကဲ့ခင်ဗျဆိုတော့အခုလောလောဆယ်ကျွန်တော်တို့တဲရဲဆွနေမဲ့ထဲကဒီ American ပြည်တော်စုနယူးယောက်ပြည်နယ် Buffalo မြို့မှာနေထိုင်တဲ့ကိုခိုင်ဆိုးကတော့ရန်ကုန်မြို့ကဘတ်စကာကိစ္စကျွန်တော်တို့ American ဘက်ကရှိနေတယ်လူတယောက်ရဲ့အမြင်ပေါ့လေဆိုတော့ကိုခိုင်ဆိုးရဲ့သဘောထားနောက်ထောင်ကိုခိုင်ဆိုးဆွနေပါခင်ဗျာဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ပါကျွန်တော်ကဆွနေချင်တာကတော့ဒီထောက်ပြချင်တာကတော့ဒီအမေရိကန်ရဲ့ဘတ်စကာလိုင်းနဲ့ဒီမလေးရှားရဲ့ဘတ်စကာလိုင်းနှစ်ခုကိုကျွန်တော်ကနမူနာပြပြီးထောက်ပြချင်တာပေါ့နော်ပြီးတော့မြန်မာနိုင်ငံမှာကတော့ဒီတလမ်းမူခွေလောက်ဆိုလို့ရှိရင်တော့ကျွန်တော်ကတော့အနေကျတော့မတင်တာပဲဘာဖြစ်လို့ဆိုလို့ရှိရင်တော့ဒီဘတ်စကာလိုင်းကိုအခုကဟုတ်ပါ။ဒီကဝန်ကြီးချုပ်ကပြောထားတာကတော့ဒီကားတွေကိုအကုန်လုံးဟောပြီးရတဲ့ကားရမပြီးရတဲ့ကားရနေပြီးအကုန်လုံးနေပြီးရတရက်ကိုနေပြီးရသမရှာအရာပြိမယ်လို့ပြောထားတာဆိုတော့အဲ့ဒါကကောင်းတယ်ညီတယ်။ဒါပြည့်ဆိုတော့မလေးရှားမှာလည်းအဲ့ဒီတိုင်းမလေးရှားမှာကတော့ဒီ guide ဆုံးပဲစီစီတမတန်ပဲစီစီနေရာဆိုနေရာယူတယ်။အဲ့ဒါကတော့ဟောအဲ့ဒါပေါ်တော့အဲ့ဒါတရက်တည်းမဟုတ်ဘူး။အဲ့ဒါမှတ်တယ်နဲ့နေပြီးယူတော့တာမဟုတ်ဘူးလားသူကဘတ်စကာဂိုက်ဖုန်းသိချင်လေရတယ်တမတ်တယ်သိချင်လေရတယ်နှမတ်တယ်သိချင်လေရတယ်အခုအမေရိကန်မှာလည်းအဲ့တန်ပဲကျွန်တော်တို့ဘတ်ဖလော့မှာဆိုလို့ရှိရင်ကားပေါင်းနေပြီးရလမ်းပေါက်100ကျော်ရှိတယ်ဘတ်စကာလမ်းပေါက်ဘတ်စကာလမ်းပေါက်100ကျော်ရှိတယ်100ကျော်ရှိတဲ့အချိန်မှာတနင်္ဂနွေသိမယ်ဆိုလို့ရှိရင်ဟိုသိချင်တဲ့ကားကိုတဲစီငွားကြပဲအဲ့ဒါဟိုလာတာနဲ့ယူမယ်ဆိုလို့ရှိရင်တော့ခဏ15ကျော်ပေးတယ်ပေးရတယ်အဲ့တော့ကျေတဲ့ကဝစီစီရထားဝစီစီစီလို့ရတယ်အဲ့ဒါတော့ဒီပေသူလူထုတွေကတော့ဟောအခုမြန်မာနိုင်ငံမှာတော့ပထမဆုံးလုပ်ရဆိုတော့နေနေပါပါတော့အခက်ခဲနေတာပေါ့နော
်ဟုတ်ကဲ့ပါနောက်တော့အဆင်ပြေတော့ကိုခိုင်ဆိုးကျေးဇူးအများကြီးတင်ပါတယ်ကိုနေဖုံးလက်လိုင်းမော်ရောက်ပါပြီဆိုတော့ကိုနေဖုံးလက်တို့လည်းမနေကရောဒီနေ့ရောတနေကုန်ပဲဒီပြင်မာထွက်ပြီးတော့ဒီကုညီဝိုင်းဝန်းကုညီပေးနေရလို့ကျွန်တော်တို့သိထားပါတယ်ဆိုတော့ကိုနေဖုံးလက်အခုဒီကနေ့ညာနောက်ဆုံးအခြေအနေတိရှိနေတဲ့ဘတ်စကာလိုင်းရဲ့အခြေအနေလေးအချင်းချင်းပြီးပြောပြပါလား
อ๋อดินี่เนี่ยญาณเอาซ้อมเฉินเนี่ยก็ดิชุบก้าเนี่ยดิ4คว้ยแล้วส่วนตัวชุบก้าเนี่ยตีนตัวแล้วอ่ะเออนอกพี่ก็ชุบก้าเนี่ย6คว้ยแล้วมาตีนตัวแล้วอะกูเจอโห8นาที9นาทีอะกูส่วนตัวที่ซาบายน่ะปั้นญามาเราชื่อนี่ตรงมั้ยอะไอ้กูส่วนดิชุบเนี่ยปลามาตะชุบดิไม่เปลี่ยนอ่ะดิตะชุบนี่เปลี่ยนเลยนะไอ้ตะเข็นน่ะปั้นญาซะมาส่วนเนี่ยตะชุบนี่ไอ้ละမျိုးเปลี่ยนลงไม่เอาเว้ยเนี่ยเปลี่ยนในเนี่ยชื่อเราชื่อก็โฟนนี่แหละดอกชอบไอ้တိုင်းကားရေမရှိရောလားမရှိရောဆိုတော့မေးအခုချိန်ဒီကျွန်တော်မေးနေတော့ကွာ
ဆိုတော့ခီးတွေတွေကလမ်းပေါ်မှာရှိနေသေးတယ်ဒါပေမဲ့ကားတွေကမထွက်တော့ဘူးတိမ်သွားပြီ
ကားတွေကမရှိတော့ဘူးကွာအခုကတော့ဒီဗော်လန်တီယာပေါ့နော်အခမဲ့ပြေးဆွဲနေတဲ့ဒီရန်တိုင်းရန်ရန်လေးတွေပေါ့နော်အခုဒီပြည်သူရှင်းတဲ့ကူညီရဲ့ကားလေးတွေကိုဆောက်အားတိုးပြီးတော့အဲ့အားလေးတွေပဲစီးနေရတာပေါ့
ဟုတ်ကိုနေဖုံးလဲဘာကြောင့်အဲ့လိုဖြစ်တယ်လို့ယူဆပါလဲ
ဘာကြောင့်ဖြစ်တယ်လို့ဟိုအမှန်တမ်းပြောရင်တော့ဟိုကားတွေအစောကြီးတိမ်လိုက်တာပေါ့နော်ကားရောမှာဆွဲဆက်ဆွဲနေလို့ရတဲ့တာနဲ့အစိုးရတင်ပိုက်တဲ့အနေအထားမျိုးရှိတာပေါ့ဟုတ်
ဟုတ်ဆိုတော့အဲ့လိုကားတွေကိုစောမသိမဲ့နဲ့ခီးတဲ့တွေရှိနေတဲ့အခြေပထမဆုံးကကျွန်တော်သိထားတာ9နာရီတိဆွဲမယ်ဆိုပြီးတော့ပြောထားတာရှိတယ် ကားရီဆက်မသိတော့ပဲနဲ့ဆက်ပြီးဆွဲနေအောင်ဒီအခုဖွဲ့လိုက်တဲ့အဖွဲ့တွေကဘာကြောင့်မလုံနိုင်ရတာလဲခင်ဗျာ။ဝန်ကြီးချုပ်ကိုယ်တိုင်ရောဒါကိုမသိဘူးလား
။တိမဲ့ထင်တာပဲ။ဟိုဘာလို့မလုံနိုင်လဲဆိုတော့မှန်တိုင်းပြောရင်တော့ဒီကိုကသူဖြည့်နိုင်ဒီနေရာကိုဖြည့်လို့လို့တာပေါ့နော်။ဥပမာကားသမားတွေကသူတို့ဆွဲကျင်တဲ့အချိန်မှာထွက်ဆွဲမဆွဲကျင်တော့လည်းသူတို့သိမ့်လိုက်တယ်ဆိုတာမျိုးနောက်ပြီးသူတို့မကတ်ဘူးတော့ကအဲ့လိုမျိုးငွေကြေးပိုင်းနေရတယ်ဆဲလာတဲ့ခါကျတော့အဲ့လိုမျိုးသိမ့်လိုက်တဲ့ဟာမျိုးရှိတယ်အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့ကပြန်ပြီးတုံ့ပြန်ဖို့ကကျတော့ဒီတီတူတွေတကယ်ဒုက္ခမရအောင်ကို့မှာဟုတ်တယ်ကားလိုင်းရလူတွေမဆွဲဘူးဆိုရင်တော့မှကိုကအကျန်ဒီအောင်ပြေးဆွဲဖို့အတွက်စီစဉ်ထားမှသာလေတီတူကဒါဒုက္ခတတ်တာပါလေ
ဟုတ်ကဲ့
ကိုကအကယ်လို့ဒါဒီဗော်လန်တီယာဆွဲပေးနေတဲ့ကားလေးတွေကမရှိဘူးဆိုရင်ဒါတော်တော်လေးဆွဲရင်ရမယ်အခြေ
အနေဒါပေါ့ဗျာဒီစေတနာနဲ့ဆွဲပေးနေတဲ့လူတွေကတော့အခု2ရက်စွကူကြတယ်နောက်ထပ်ဘယ်နှရက်ကူနိုင်မလဲဒီလိုကူတယ်ဆိုတာလည်းပဲကျွန်တော်တို့ကဒါအဖြေအစစ်အမှန်မဟုတ်တဲ့အခါကျတော့ရေရှည်မာတွေဥစားကရေရှည
်ဆိုရင်လေဒီနေ့ဆိုရင်ကျွန်တော်တို့အမှန်တမ်းပြောရမယ်ဆိုကားတွေအများကြီးပဲကျွန်တော်တို့ဒီဗော်လန်တီယာဆွဲမဲ့ကားတွေဟိုကျွန်တော်တို့ရှင်ရင်ဆက်ကြလို့ကား expert ကြီးတွေအစားအများကြီးကဝင်ကူနေလို့ဒါအဆင်ပြေနေချောမွေ့နေတာဆိုတာအဲ့ဒါကအကြအေးမကူနိုင်တော့ဒါတို့ဒီအခြေအနေမှာတော့နားလည်ဖို့လို
့ဟုတ်ကဲ့က
ိုယ်မဟုတ်ဘဲနဲ့အရန်ဆင်တင်နေရလို့ထင်နေတော့အဲ့ဒါအမှားလိမ့်မယ်
ညာတိတ်တေးကြတော့ဗောဗျာလူတွေကဘလောက်ဖဲနားလည်ပြီးပြီစေတနာရှိတဲ့လူတွေကဘလောက်ဖဲကူကူဒါတွေကရေရှည်ခံမဲ့အဖြေတွေမဟုတ်ဘူးကိုနေဖုန်းလက်တို့ကိုကြိုးစားဆလို့ဒါတွေကောင်းကောင်းကျွန်တော်တို့တွေဟိုအလွယ်တကူသိနိုင်တဲ့ကိစ္စတွေပါနော်ရေရှည်ခံတဲ့အဖြေမျိုးနဲ့ဖြည့်ဆင်းကြရပါဘူးနော်ဆိုတော့ကျွန်တော်တည်းဆွေးနွေးမဲ့တော်တော်ရှိသူဖိတ်ခေါ်ပါမယ်ရန်ကုန်ကပါရှင်နေကြီးဦးကျော်လင်းပါဦးကျော်လင်းကိုရံရောဘတ်စကားစီးပြီးပါပြီလားဘာတွေကောင်းတာဆိုတာတွေ့ခဲ့ပါသလဲ
ဟုတ်ကဲ့ခင်ဗျာပြောရမယ်ဆိုလို့ရှိရင်တော့ဗျာတောင်လူလူကဟိုရေနစ်နေတဲ့ဘဝမှာကျေရွကျောက်ခဲနဲ့ချီနေရေထက်ကန်ချလို့ဖြစ်သွားတယ်ဘာလို့လဲဆိုစားရည်နေခက်ကြရကြတယ်အခုတားရခက်တယ်ခက်လာကားကိတ်ကမှတော်ပေါ်ရမှုပုံဘယ်ကစီလို့စီရမှာမသိအခုပါတခါလဲဒုက္ခတွေရောက်ပြီးရထားပြေးကြတော့ရထားကြတယ်အခုနေတော့ပုံဆွဲလဲရောလူလူကဇာမောကလိုက်ရှောက်ပြီးထမင်းစားလို့မရဘူးဇော်ခီးရောက်မှဖြစ်တယ်အခုတို့လူတွေဆိုတော့ထိခိုက်ဝန်ထမ်းတွေထိခိုက်အခုဝန်ထမ်းတွေဆိုလို့ရှိရင်တော်တော်လောက်သွားပြီးကောက်ပိုင်နိုင်မှဒီဘဝဖြစ်မယ်။ရပုံမျိုးမှာကိုဝင်ကားတွေပေါ်ကုန်မှုတွေဒီစရာမင်းချသလား။ဒါဒီမလို့ရှိရင်လေလူတွေကလူသားပြည်သူတွေမဲနဲ့တက်လာတဲ့အဆိုကလေလူတွေကဇာမေးလူတွေအနေနဲ့ငါတို့ခီးစိတ်ကြမလို့ဦးဆုံးဆိုပြီးတော့ကားကြီးတော်ဘူးလို့တို့ကရောဖန်တီးထားသလား။ကျွန်တော်လူတွေ intentional ကြ ambitious တော်တော်လေးဆိုတဲ့ဦးပြမှုလို့ထင်နေကြ။အဲ့ဒါကြောင့်မလုပ်ခဲ့ဘူးဘာကြောင့်လဲဆိုတော့ဒါကိုတိုင်းကိုရတာတူကထတော်တော့မှကျိုးတော့ပါပဲ။ခိုင်နေကောင်းတော့ဆိုတာကိုဆိုတော့နေတော့ရိုးရိုးလေးကိုညောင်ရတယ်မှဒုစရိုက်သမားတွေကစပယ်ယာတွေမှာပေါ်လာမှဆိုရင်ဥတွေကကိုယ်လုံးမမရိပ်လို့ရတယ်။ခင်းရောက်ကိုရိပ်လို့ရတယ်။မထနာဆိုတာလေပုံကြီးတဲ့ဖွယ်ပေါ်လာပြီ။အဲ့ဒါကိုမှတက်ပြီးတော့တိုင်းကလိုးလေးတစ်ခါကျတော့မနိုင်မနေဖြစ်ပြီးတော့လူတွေအလုတ်ကန်ကိုပြုတ်တဲ့လူတွေပြုတ်ဒုက္ခရောက်ပြီးတော့တချို့လေမျက်တွေတွေကမကိတ်တော့ဘဲတချို့နေသားတွေအလုတ်ပြုတ်ကြတယ်။အဲ့တော့ကျွန်တော်တော်တော်များများချိန်မီမရောက်တဲ့တော့ကျောင်းသားတွေတို့ကရောခီးပြပြီလို့ဆိုတာအခြေခံလူသားတွေကဒီလူသားတွေဘဝမှာဒီမိုကရေစီဆိုရမကြိုးစားဘူးဆိုရင်ကျွန်တော်တို့ဒီမိုကရေစီဆိုတာအဟိုကတကယ်တော့ဆက်အရပိုင်းနဲ့ပို့ဆိုးနေပါလားလို့ဆိုကျွန်တော်တို့အိမ်လိုဆိုးကြီးနဲ့မဲမိပါလေကြာ
ဟုတ်ကဲ့ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ကိုနေဖုံးလိုက်ရေးဦးကျော်လင်းရဲ့ဆွေးနွေးချက်ကတော့အကောင့်တကွမ်းမှမပါပါဘူးကိုနေဖုံးလက်ကကိုတိုင်းကိုကနှစ်ရက်လုံးလုံးပြင်ပန်းခံလုပ်ထားတာဆိုတော့ဘာကောင်းခွက်လေးတွေများတွေ့မိပါတယ်လေကိုနေဖုံးလက
်ဟုတ်ကွာတခုရှိတာဒီမာတာကဆိုတဲ့ဟာကြီးကတော့ကျွန်တော်တို့ဒါပြားရမယ်စနစ်တစ်ခုပေါ့နော်ကျွန်တော်မြင်တာတော့ဒီကြောင်းရမယ်စနစ်ကဒါပေမဲ့စနစ်ကြောင်းတဲ့အခါမှာတေချာ search လုပ်ပေါ့နော်ဒီတေချာသုတေသနလုပ်ပြီးကြောင်းမှသာလဲကျွန်တော်တို့ကဒါဆို search ဆက်သွားမှသာလဲ development ကိုကျွန်တော်တို့ကကူးမှလေနောက်ပြီးတော့နောက်တစ်ခုကဒီအကြံဉာဏ်တွေပေါ့နော်ကျွန်တော်တို့ဒုနာ6လောက်ကြိုတင်ပြင်ဆင်နေဆိုတော့အမှန်တမ်းပြောရရင်ကျွန်တော်တို့တော်တော်ကိုယ်လည်းအနေနဲ့တော့မှဒီကြောင်းမယ်ဆိုတော့ပြည်ရဒါပေမဲ့ဘယ်လိုကြောင်းမယ်ဘယ်လိုလမ်းတွေထည့်မယ်ဆိုတဲ့ကိစ္စမှာဘာမှကျွန်တော်တို့ဒီပါဝင်ဆွေးနွေးခြင်းဘာမှမရခဲ့ဘူးလေအခုအနာနီးမှသာလဲဆွဲကန်နီးကြပါသာလဲကုကောင်ဆိုလို့ဒါကျွန်တော်ကပြည်သူတွေဒုက္ခရောက်မှာဆိုလို့ဝင်ကူရတာလေအော်ပြောချင်တာကဟိုအပြောင်းလဲလောက်ရမှာရှိပါတယ်ဒီအဲ့လိုလောက်တဲ့အခါမှာကျွန်တော်တို့တကယ်ကိုဥပဒေနာပြုပြီးတော့စနေတကျသိတာပြီးတော့မှပြည်သူမနာတဲ့နီးလဲပေါ့နော်စနေတကျကျွန်တော်တို့ပြင်ဆင်ပြောင်းလဲဖို့လ
ိုပါတယ်အ
ဲ့ဒါမှသာလဲနှုတ်ဆိုရင်ပြောရတာဖြစ်လဲဆိုတော့ခုနကအတန်လေးဟိုပါပေါ့နော်ဟိုထွက်လာတာပေါ့ဗျာကျွန်တော်ဆိုလိုတာကပြောင်းလဲတဲ့နေရာပြန်မိမဲ့လဲပြောင်းလဲပုံကကျွန်တော်စနစ်မကြတဲ့အခါကျတော့ကျွန်တော်တို့ကမလိုလားတဲ့နာကျင်မှုတွေဒီလိုခံစားရတ
ာ။ဟုတ်ကဲ့ကျွန်တော်တို့ဒီတစ်ခါဒီသတင်းမီဒီယာသမားတူဖြစ်တဲ့ကိုသီဟာသွေးကသူ့အမြင်ဆွေးနွေးထားတာလေးလည်းရှိပါသေးတယ်။အဲ့ဒါလေးကိုနောက်ထောင်ကြည့်ကြပါအောင်ခင်ဗျာ
။ဒီစနစ်ကပြောင်းအောင်ပြောင်းအောင်ပါ။ဒါပေမဲ့အစိုးရတက်ကပြောင်းတဲ့အခါမှာကျေးဇူးခံကျေးဇူးသားမရှိတဲ့အတွက်ကြောင့်မှပြည်ပြည်တော့ပြောင်းလိုက်နိုင်တယ်။ဒါပေမဲ့ပြောင်းတာအတွေ့အကြုံမရှိရတဲ့ပါတယ်ဗျာ။ဒီဟာရအကြီးကတကယ်တော့ရန်ကုန်တစ်မြို့လုံးပါဗျာ။လူဟိုတန်းနဲ့ TV စီးနေတဲ့စနစ်ကြီးပါဗျာ။ရုပ်ပြက်ကြီးပြောင်းလိုက်တာတော့တပတ်လောက်ပဲအချိန်ယူပြီးပြောင်းချလိုက်ရဗျာတပတ်လောက်ပဲအချိန်ယူပြီးပြောင်းချလိုက်ဆိုမောင်းတဲ့လူတွေကဆိုအဲ့ဒီလမ်းကြောင်းတွေကိုသိတာမသိဘူးမောင်းတဲ့လူတွေကလည်းဒီလူတွေပဲဗျာ
ဲ့တော့ဒီလူတွေကမနေ့တနေ့အထိကိုပဲလမ်းအဟောင်းမောင်းတယ်စနစ်အဟောင်းမောင်းတယ်နောက်နေ့မနေ့မှာပဲစနစ်အစ်စ်ကိုမောင်းရတဲ့အခါကျတော့လမ်းကြောင်းတွေပြေချာနားမလဲတော့ဒီစနစ်အစ်စ်ကိုကြိုပြီးအကြောင်းမကြားနိုင်တဲ့အခါကျတော့လူတွေကဟိုတို့ရောတို့ရောတွေနဲ့သိရမှာသဘောမပေါက်တာရောနဲ့အဓိက management ပဲ management လို့သွားတယ်ကျင်းစင်ကျင်းလည်းအရန်နေသွားတယ်ဆိုတော့မလို့
ဒါကကိုတရားသွေးပါဆိုတော့ကျွန်တော်တို့စီမှာအခြေအနေနဲ့ရှိပါတယ်ကိုကျော်သွားဆွေအရင်ဆုံးကျွန်တော်ကိုကျော်သွားဆွေကို10မိနစ်အချိန်ပေးပါမယ်ဖြစ်တာဖြစ်ပြီးလှုပ်တာကလှုပ်နေပြီးကဲပူကောင်းအောင်ကိုကျော်သွားဆွေဘာအကြံပေးချင်ပါလဲ10မိနစ်ပြောပါခင်ဗျာ
အဲဟုတ်ကဲ့ခင်ဗျာဒီပူကောင်းအောင်ပေါ့နော်ဒီဟူပြတော့ပြပြီးသွားပြီပေါ့နော်အဓိကကတော့ကျွန်တော်ဒီလိုမျိုးပြည်သူကြီးကဝင်ဆောင်မှုပေးတယ်ဆိုတဲ့ကိစ္စကဒီ professional ဒီဝင်ဆောင်မှုပေးရတဲ့ဘောပေါ့နော် professional service ကိုပေးရတာပါအဲ့ဒါကြတော့အဲ့ပေါ်မှာလိုအပ်တဲ့ပေါ့နော်ကျွန်တော်ဒီ skill စီပေါ့ဒီတော့ဂျင်မူတွေတော့ပြောရဲပေါ့နော်ဒီကိုနေပုံးလက်ဆွေးနွေးကြတယ်မှာလဲကျွန်တော်ဟိုတွေ့ရပါတယ်ဒီ lower level research ပေါ့နော်စပြမှာဒီပြဿနာရဲ့အရင်းကြီးကိုကျွန်တော်ပေါ်ထုတ်နိုင်ဖို့ပြဿနာဘာကြောင့်ဖြစ်မလဲဒီပြဿနာကိုဖြေရှင်းကျော်လွန်မယ်ဆိုရင်ကျွန်တော်တို့ဒီဘယ်လိုမျိုးဒီ lower level ကြီးချင်မလဲဘယ်လိုအရင်းပြည်ပြီးကျွန်တော်ထူထောင်ထားရမလဲစင်ဘလောက်ယူရမလဲစလက်တင်ပေါ့နော်ဒီတဲ့ကမှာကျွန်တော်ဒီ resource management ဘိုင်းမှာလဲကျွန်တော်တို့ရေးတကြည့်ပေါ့ကျွန်တော်ဒီဘလောက်များသုံးလိုက်တဲ့ resource တွေနဲ့ပေါ့နော်ဒီ effective ဖြစ်တဲ့ reality ရအောင်လုပ်မလဲဆိုတာမျိုးကြီးကျွန်တော်တို့လေ့ကျင့်စီမံမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျ
ဒီတစ်ခါမှာဒီ control လုပ်ရမှာပါနော် core system ကိုကောင်းအောင်ပေါ့နော် control လုပ်မှာ evaluation ပြန်လုပ်ရမှာပြန်လုပ်တဲ့ရမှာပေါ့အဲ့လိုမျိုးကြီးသွားနိုင်မှာဖြစ်ပါလိမ့်မယ
်ဒီ
ကတော့ဒီတစ်လုံးနဲ့ပြောပါဆိုလို့ကျွန်တော်ဒီပြည်သူလူတွေပေါ့နော်သက်ဆိုင်ရာဒီကျွန်တော်အကျုံးဝင်သက်တက်နေတဲ့ပုံစံတွေအကုန်လုံးကိုကျွန်တော်တို့တတ်နိုင်မမြပါဘူးဒီတို့စီရတယ်ပေါ့အချက်လေးရအောင်တို့ရဲ့ဒီအမြင်တွေသဘောထားတွေခံစားမှုတွေပေါ့နော် opinion တွေကိုကျွန်တော်တို့အမှန်တန်အလေးထားဖို့လိုပါတယ
်ဟုတ်ကဲ့
အဲ့မျိုးတွေကောက်ခံနိုင်ဖို့လည်းလိုပါတယ်ခင်ဗျာ
နော်အဲ့ဒီ
အဲ့လိုလုပ်နိုင်မယ်ဆိုတော့ကျွန်တော်ဒီပိုကောင်းမှုနဲ့စနစ်မျိုးဖြစ်လာလိမ့်မယ်။အဆောင်စနစ်တော့ကျွန်တော်ဒီပြည်ပြမှာဖြစ်လိမ့်မယ်လို့ကျွန်တော်မြင်ပါရခင်ဗျာ
။ဟုတ်ကဲ့ကိုရတော့
စပိုင်းမှာဒီကျွန်တော်ဒီ plan တွေမှာအားနေခဲ့တယ်လို့ကျွန်တော်မြင်ပါရခင်ဗျ
ာ။ဟုတ်ကဲ့ပါ။ကိုနေဖုံးလက်ကရောကိုနေဖုံးလက်အခု2ရက်အတွေ့အကြုံရဘလို့လုံမှကောင်းမယ်လို့မြင်တယ်လေကိုနေဖုံးလက်10မိနစ်ရှိပါတယ်အချိန်
။အခုဆိုတော့ဒီကျွန်တော်တို့အားရရကောင်းတာတီတူရဲ့ပူပေါင်းပါမယ်ကိုနေမှုကအရင်အားရကိုကောင်းတယ်။ဒါမှမဟုတ်အဲ့ဒီကောင်ကအကြာကြီးကျွန်တော်မရနိုင်ဘူး။နောက်ပြီးတော့အဲ့လိုပဲကျွန်တော်ကတခုဖြစ်နေချင်တာတော့တီတူတွေကိုလည်းလေဒီကွန်ဒီရလဲကွန်ဒီလိုတစ်ခါကလည်းဟိုအားနေချက်တွေကျွန်တော်တို့ဒီဟိုလိုဟာခွက်တွေပေါ့နော်ဒါတွေကိုလည်းအစိုးရတိအောင်ပြောပြနေတယ်။အဲ့လိုပြောပြမှသာတယ်ဒါအစိုးရကလည်းဒါတွေကဒါတွေလိုသေးရဆိုတော့ပြီးမယ်။အဲ့တော့အစိုးရဒီလိုနေနဲ့ဟာခွက်တွေထောက်ပြပါပြီးရကောင်မှာအစိုးရနေနဲ့လည်းပြည်သူအတန်ကိုတခြားနားထောင်ပြီးတော့ပေါ့နော်တခြားနားထောင်ပြီးတော့ဒီထက်ပိုကောင်းတဲ့စနစ်တစ်ခုဖြစ်အောင်ဘယ်လိုမျိုးပြင်ရမလဲဆိုတာကိုလည်းကျွန်တော်တို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒါတို့ပြီးတော့ကောင်းမွန်တဲ့စနစ်တစ်ခုဖြစ်လာမယ်။
ဟုတ်ကဲ့ပါခင်ဗျာဒီအစိုးရကတောင်းလဲခြင်းတံပြီးဆိုတော့ကြွေးကြော်တာနဲ့အစိုးရဖြစ်လာတာပါလူလူကလည်းပြောင်းလဲကိုလိုချင်လို့တခဲနဲ့ကိုမဲပေးပြီးတော့မှအုံအုံကြွကြွအနိုင်ရပြီးတော့ဟာလားအများစုနဲ့နေရာတိုင်းမှာဒီအစိုးရပဲနေရာတိုင်းမှာအုပ်ချုပ်ပြီးတော့အုပ်ချုပ်ခွင့်ရတဲ့အခြေအနေဖြစ်လာတာပါဆိုတော့ဒီအစိုးရအပြောင်းလဲလုပ်တဲ့ဟာကိုဒီလူလူနဲ့ထောက်ခံဝန်ရံသူတွေကမကြဆုံးစေချင်တာတော့သိကြပါတယ်တော်စန်းစုကြည်ဦးဆောင်တဲ့အစိုးရမကြဆုံးစေချင်ပါဘူးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်တဲ့ရန်ကုန်တိုင်းအစိုးရလည်းမကြဆုံးစေချင်ပါဘူးအောင်မြင်စေချင်ပါတယ်အကောင့်ထဲပေါ်တဲ့လူတွေဘက်ကဒီထက်ပိုအလေးထားပြီးတော့အကောင့်ထဲပေါ်သင့်တယ်လို့ကျွန်တော်ကိုယ်တိုင်မြင်မိပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာအစီအစဉ်ဒီမှာပဲအဆုံးသတ်ပါစေ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဘာသာရေးလွတ်လပ်ခွင့်နေထိမ့်မဲ့အခါသမယမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဘာသာရေးလွတ်လပ်ခွင့်မြင့်တင်ရမှာဆောင်ရွက်နိုင်ခဲ့တဲ့မကြသေးခင်တုန်းကအောင်မြင်မှုတွေကိုအလေးထားပြောကြားလိုကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်အထူးသံတမန်ဒေးဗစ်ဆာဘတ်စတိုင်းကပြောဆိုလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနမှတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းအီရတ်နိုင်ငံကခရစ်ယာန်တွေ၊ယေဇဒီလူမျိုးစုတွေနဲ့ရှီယာတွေကို IS စစ်သွေးကြွတွေကလူမျိုးတုံးတပ်ဖြတ်မှုတွေ၊ကာကီနဲ့မန်ဒိန်းစ်တို့အပြင်တခြားလူနည်းစုတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအချက်အလက်တွေရှာဖွေစုဆောင်းရမှာကူညီပံ့ပိုးပေးနိုင်ခဲ့တာဟာအင်မတန်မှအရေးကြီးတဲ့အောင်မြင်မှုဖြစ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကအာရုံစိုက်မှုရအောင်လဲစွမ်းဆောင်နိုင်ခဲ့ကြောင်းအထူးသံတမန်ဆာဘတ်စတိုင်းကပြောပါတယ်။ကမ္ဘာတစ်ဝှမ်းကအာရုံစိုက်မှုရလာရကရန်မုံငွေစုဆောင်းတဲ့ညီလာခံနှစ်ခုကျင်းပနိုင်ခဲ့ပြီးတော့ကမ္ဘာနိုင်ငံပေါင်းစုံကဒေါ်လာ2,000,000,000အထိထည့်ဝင်ခဲ့ကြတဲ့အတွက်ဘာသာရေးလူနည်းစုတွေဘေးကင်းရန်ကင်းအိမ်ပြန်ခွင့်ရခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ပြည်ရင်းပြည်ပမှာဘာသာရေးလူလက်ခွင့်ဆက်လက်တိုးမြင့်သွားမှာဖြစ်ကြောင်းကိုလည်းအထူးသံတမန်ဆာဘတ်စတိုင်းကပြောဆိုခဲ့ပါတယ်။Republican နဲ့ Democrat အစိုးရတွေတော်တော်များများလက်ထက်မှာဘာသာရေးလူလက်ခွင့်အတွက်တိုးမြင့်ဆောင်ရွက်ခဲ့တာတွေဟာရှေ့လာမယ့်အနာဂတ်မှာလည်း American ရဲ့နိုင်ငံသားရေးမူဝါဒမှာ အရေးပါတဲ့အခန်းကဏ္ဍမှာဆက်ပြီးရှိနေမယ်လို့အကောင့်မျှော်လင့်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါဟာဆိုရင်ဘာသာရေးလွတ်လပ်ခွင့်ဟာနိုင်ငံခြားရေးမူဝါဒမှာဩဇာညောင်းတဲ့အခန်းကဏ္ဍမှာရှိနေတယ်လို့ထိထိရောက်ရောက်အသုံးချပြီးအမေရိကန်ကတံမိုးထားတယ်လို့ကဘာတဝမ်းကဘာသာရေးအတိုင်းဝိုင်းနဲ့ထိတိဆက်ဆံဖို့လိုတယ်ဆိုတာကိုအားလုံးကလက်ခံထားတယ်ဆိုတာပြသရလဲရောက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာကဘာကြီးကိုအမေရိကန်ကမျှဝေနေတဲ့ကြီးမားတဲ့အရာဖြစ်ကြောင်းလဲအထူးတန်တမန်ဆာပါစတိုင်းကပြောဆိုခဲ့ပါတယ်။ကိုးကွယ်ယုံကြည်မှုတွေမတူညီပေမဲ့လည်းနိုင်ငံသားတွေအဖြစ်တန်းတူနေထိုင်ခွင့်ရှိတယ်ဆိုတဲ့အခြေခံသဘောထားတွေကိုအမေရိကန်နဲ့အတူလက်ခံထားကြတဲ့နိုင်ငံတွေအများအပြားကိုတွေ့ရတဲ့အတွက်လဲအထူးဂုဏ်ယူမိကြောင်းနဲ့ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အတွက်အပြောင်းလဲတွေဖန်တီးပေးနေတဲ့အမေရိကန်အနေနဲ့ရှေ့ဆက်ကြိုးပမ်းသွားမှာဖြစ်ကြောင်းကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးတန်တမန်ဆာပါစတိုင်းကပြောကြားခဲ့ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။VOA မြန်မာပိုင်းဗုဒ္ဓဦးနဲ့မနဲ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ကျွန်မတို့ဗုဒ္ဓဦးနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးပါတယ် HSS7.2 ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ဒါတင်မက VOA ရဲ့ Facebook မှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြမုံကြေညာပေးပါမယ်ရှင
်လက်ရှိအမေရိကန်အစိုးရဟာသမ္မတအသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်နစ်နာအောင်လို့သတင်းမှားတွေဖြန့်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်ပါတယ်ဒေါ်နယ်ထရမ့်သိက္ခာကြစီတဲ့ဆွဆွဲချက်တွေပါဝင်တဲ့ဒီအတိမပြုတ်နိုင်တဲ့အစီရင်ခံစာပြီးခဲ့တဲ့တပတ်ထဲထွက်ပေါ်လာတာဟာရွေးကောက်ပွဲမှာလူထုထောက်ခံမှုနဲ့အနိုင်ရခဲ့တဲ့ထရမ့်ကိုသမ္မတဘရက်အိုဘားမားအစိုးရကထိခိုက်အောင်လုပ်ဖို့ကြိုးစားမှုတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကမော်စကိုမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောခဲ့ပါတယ်။အမေရိကန်စစ်တပ်နဲ့ပတ်သက်တဲ့အချက်အလက်တွေပေါက်ကြားအောင်လို့ WikiLeaks website ကိုပေးခဲ့တဲ့စစ်တပ်ထောက်လှမ်းရေးဆိုင်ရာသုံးသပ်သူ Chelsea Manning ကိုထောင်ဒဏ်ကိုဒီသမ္မတဘရက်အိုဘားမားကရှော့ပေါ်ပေးခဲ့ပါတယ်။2013ခုနှစ်တုန်းကထောင်ဒဏ်35နှစ်ကြားခဲ့တဲ့ Manning အနေနဲ့အခုလာမဲ့မေလကျရင်ရှော့ပေါ်ပြစ်ဒဏ်ကြောင့်လွတ်မြောက်တော့မှာဖြစ်ပါတယ်။သမ္မတသက်တမ်းတာဝန်ကုန်ဆုံးဖို့ရပ်ပိုင်းမဲ့လိုတော့တဲ့သမ္မတအိုဘားမားကအင်္ဂါနေ့တုန်းကဒီအချင်းသား209ယောက်ရဲ့ပြစ်ဒဏ်တွေကိုရှော့ပေါ်ပေးခဲ့ပြီးတော့64ယောက်ကိုတော့လွတ်ငြိမ်းချမ်းသာခွင့်ပေးခဲ့ပါတယ်။အများစုကအကြမ်းဖက်မှုမပါဝင်တဲ့မူရဲဆေးဝါးမှုနဲ့ပြစ်ဒဏ်ကြားနေသူတွေဖြစ်ပါတယ်။ American စစ်တပ်ကထိတ်တန့်လျှော့ဝှက်ချက်ပေါင်း9,000ကျော်ကို WikiLeaks website ကိုပေးခဲ့မှုနဲ့ Chelsea Manning အဖြစ်ကိုခံယူလိုက်တဲ့ Bradley Manning ကထောက်ခံကြခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုအနေနဲ့ Asia Pacific ဒေသနဲ့ဆက်ဆံရေးတိုးတက်ဖို့အလေးထားလုပ်ခဲ့တဲ့အတွက် American ASEAN ဆက်ဆံရေးတာမကမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှတနိုင်ငံချင်းစီနဲ့ပါဆက်ဆံရေးတိုးတက်ခဲ့တယ်လို့ American ထိတ်တန့်အရာရှိကြီးတယောက်ကပြောလိုက်ပါတယ်။တက်တန်းပြီးဆုံးတော့မဲ့သမ္မတ Obama အစိုးရလက်ထက်မှာနိုင်ငံခြားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဗျူဟာမြောက်ဆက်ဆံရေးအတွက်အမျိုးသားလုံခြုံရေးဒုတိယအကြံပေး Ben Rhodes ကအင်္ဂါနေ့တုန်းကနိုင်ငံခြားသတင်းတောင်များအသစ်မှပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာဒီကုလသမဂ္ဂစုံစမ်းရေးမှူးမစ်ဆီယန်ဟီလီကဒီကနေ့ဗုဒ္ဓဟူးနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြီးတော့မှတွေ့ဆုံမှာဖြစ်ပါတယ်။ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့ရခိုင်ပြည်ပခစုံစမ်းရေးကော်မရှင်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အင်္ဂါနေ့ကတော့အရက်ဖက်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်
။တရင်အချင်းချက်ကိုမဆုမြမုံကြေညာပေးခဲ့တာပါရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ VOA American တန်ပုတ်ဒူနဲ့မနေ့ပဲမြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။